Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2018ခုနှစ်အောက်တိုဘာလ23ရက်တနင်္လာနေ့ညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ကျမစုမမရှင်ဒီညပိုင်းအစီအစဉ်လေးကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါ။အာဖဂန်နိုင်ငံကိုကြိုတင်မချညာဖက်အမေရိကန်နိုင်ငံချိုင်းဝင်ကြီးရောက်ရှိနေပြီးအမေရိကန်ရဲ့တောင်အာရှရေးရာဗျူဟာသစ်ကိုဆွေးနွေးနေပါတယ်။ရိုဟင်ဂျာတွေရဲ့အတိတ်ဒုက္ခနဲ့အကြမ်းဖက်မှုတွေရပ်တန့်သွားစေရေးကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းကအစွမ်းကုန်ဆောင်ရွက်ဖို့ဂျော်ဒန်မီဘီယာကတောင်းဆိုလိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ့်ထိတ်တဲရောက်သတင်းတွေထဲမှာဆိုရင်တော့ရိုဟင်ဂျာဒုက္ခသည်အကြက်သည်နဲ့ပတ်သက်လို့အကူအညီပေးရေးနိုင်ငံတကာကဒေါ်လာတန်335တန်းခတိကဝတ်ရထားပြီလို့ဂျနီဗာမှာဒီကနေ့လုပ်တဲ့နိုင်ငံတကာရန်ပုံငွေရှာဖွေရေးညီလာခံမှာကြေညာသွားပါတယ
် In addition to the humanitarian costs it threatens to undermine Burma's substantial gains in recent years on its fragile transition
ဂျနီဗာညီလာခံကိုတက်ရောက်နေတဲ့အမေရိကန်ဆိုရာကိုယ်စားလှယ်ပြောသွားတာပါမကြာခင်အပြည့်စုံနားဆင်ရပါမယ်နောက်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးဘင်္ဂလားမြန်မာနှစ်နိုင်ငံပြည်ထောင်စုဝန်ကြီးတွေဆွေးနွေးကြမယ်အကြောင်းနောက်ပြီးတော့ဒီနေ့အပြည့်မရက်လက်မှတ်မထိုးထားသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရအဖွဲ့တို့ဆွေးနွေးတဲ့ငြိမ်းချမ်းရေးအလားအလာသတင်းစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိသလိုဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေနားဆင်ရမှာပါအခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မတ်တင်ကီထိုက်တို့တင်ပြပေးကြပါလိမ့်မယ်ရှင
်အမေရိကန်ရဲ့တောင်အာရှရေးရာမဟာဗျူဟာသစ်ကိုအာဖဂန်ခေါင်းဆောင်တွေနဲ့ဆွေးနွေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson အာဖဂန်နစ္စတန်နိုင်ငံကိုကြိုတင်မကြေညာဘဲရောက်ရှိနေပါတယ်အရှေ့လေပိုင်းနဲ့တောင်အာရှခီးစဉ်တွားရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးကဒီကနေ့မှာတော့အာဖဂန်သမ္မတဂါနီအစိုးရအဖွဲ့အမှုဆောင်အရာရှိချုပ်အဗ်ဒူလာနောက်အာဖဂန်မျိုးသားလုံခြုံရေးအကြံပေးဟာနစ်အတ်မာရုနဲ့တွေ့ဆုံဆွေးနွေးပါတယ်ဆွေးနွေးပွဲကိုတော့ကာဘူးမြို့ပြင်ကဘာဂရမ်လေတပ်အခြေစိုက်စခန်းမှာပြုလုပ်ခဲ့ပါတယ်အာဖဂန်နိုင်ငံငြိမ်းချမ်းရေးအတွက်ဒေတာရင်းကမိတ်ဖက်တွေအာဖဂန်အစိုးရနဲ့ဆက်လက်လက်တွဲဆောင်ရွက်ဖို့ဒီရည်မှန်းချက်ကိုချင်းချောင်နေတဲ့အကြံဖက်ဝါဒီတွေလုံခြုံဘေးကွင်းစွာခိုးလုံမနေနိုင်ရေးအမေရိကန်ရဲ့ပိုက်ဖြတ်ချက်ကိုတောင်အာရှရေးရာအမေရိကန်ရဲ့မဟာဗျူဟာသစ်မှာရှင်းရှင်းလင်းလင်းချမှတ်ထားတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တယ်လို့ကာဘူးမြို့တော်အမေရိကန်တန်ယုံကပြောပါတယ်။အာဖဂန်သမ္မတဂါနီကလည်းအမေရိကန်ရဲ့မဟာဗျူဟာသစ်ကိုထောက်ခံတဲ့အကြောင်းထပ်လောင်းပြောဆိုပါတယ်။အာဖဂန်ပြည်သူအလုံးကောင်းစားရေးလုံခြုံရေးနဲ့ဘေးကင်းရေးတို့ကိုတိုးမြှင့်လှုပ်ဆောင်နိုင်ဖို့ရည်ရွယ်ပြီးအာဖဂန်အစိုးရကိုပြုပြင်ပြောင်းလဲရေးလုပ်ဖို့ပိုင်းဖြတ်ထားချက်ကိုလည်းအာဖဂန်သမ္မတကပြောဆိုခဲ့ပါတယ်။ဝန်ကြီးဒေလာဆန်ရဲ့အခုခီးစဉ်ကတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးအနေနဲ့ပထမဆုံးအာဖဂန်နစ္စတန်ခီးစဉ်လည်းဖြစ်ပါတယ်ရှင
်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုကစိုးရိမ်စရာဖြစ်နေပြီးအမေရိကန်၊ဂျပန်၊တောင်ကိုရီးယားတို့ပူးတွဲတုံ့ပြန်ဖို့လိုအပ်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးကဒီကနေ့တင်းလာနေမှာပြောဆိုလိုက်ပါတယ်။ဖိလစ်ပိုင်မှာကျင်းပနေတဲ့ဆွေးနွေးပွဲအတွင်းဂျပန်ကာကွယ်ရေးဝန်ကြီးကအမေရိကန်နဲ့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးတို့ကိုအခုလိုပြောဆိုလိုက်တာပါ။အမေရိကန်ကာကွယ်ရေးဝန်ကြီးဘက်ကတော့ပိုပြီးထိန်းသိမ်းသိမ်းပြောခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုမလိုက်နာဘဲဆန့်ကျင်နေတဲ့အပေါ်မြောက်ကိုရီးယားကိုဝေဖန်ပြောဆိုခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကတညီတညွတ်တဲကန့်ကွက်ရှုတ်ချနေတဲ့ကြားကပဲမြောက်ကိုရီးယားနိုင်ငံဟာဒေသတွင်းကမ္ဘာလုံးဒေတာရင်းနဲ့ကမ္ဘာလုံခြုံရေးအပေါ်မှာရန်စချင်းချောင်းနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းမက်ဒစ်ကပြောဆိုပါတယ်မြောက်ကိုရီးယားဘက်ကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးစိတ်ဆက်ညီနိုင်မှာမဟုတ်ဘူးလို့အကြိမ်ကြိမ်ပြောဆိုထားပြီးတော့နျူကလ িয়ার ကင်းရှင်ရေးအမေရိကန်ရဲ့တောင်းဆိုချက်ကိုလည်းပယ်ချထားပါတယ်မြောက်ကိုရီးယားဘက်ကသူ့ရဲ့6ချိန်မြောက်နျူကလ িয়ার ဆန့်သတ်မှုကိုပြီးခဲ့တဲ့လကလုပ်ခဲ့ပြီးတဲ့နောက်မှာတော့အမေရိကန်နဲ့ပို့ပြီးတော့တင်းတင်းမာမာဖြစ်လာခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ပထမဆုံးအာရှဒေသခီးစဉ်တွားရောက်ဖို့သတင်းပတ်လို့မှာပဲအမေရိကန်ကာကွယ်ရေးဝန်ကြီးရဲ့ဒေသတွင်းခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းကမာရာဝီမြို့ကစစ်သွေးကြွတွေကိုနှိမ်နင်းနေတဲ့ ငါးလကြာတိုက်ပွဲပြီးဆုံးသွားပြီလို့ကာကွယ်ရေးဝန်ကြီးဒေဖင်လိုရန်ဇာနာကဒီကနေ့တင်းလာနေမှာပြောဆိုလိုက်ပါတယ်။အဆောင်တစ်ခုကိုဖိလစ်ပိုင်တပ်ဖွဲ့တွေသိမ့်ပိုက်တာမှာပြစ်ခတ်မှုအတွင်နောက်ဆုံးကျန်နေတဲ့စစ်သွေးကြွအဖွဲ့သိဆုံးခဲ့ပြီးအဆောင်တွင်ကနေတဘုံ40ကျော်ရဲ့အလောင်းတွေကိုတွေ့ခဲ့ရတယ်လို့လည်းကာကွယ်ရေးဝန်ကြီးကပြောပါတယ်။ Islamic အစွန်းရောက် IS အဖွဲ့အကြီးအကဲကိုတစ်ဆာခံထားတဲ့စစ်သွေးကြွခေါင်းဆောင်တဦးအပါအဝင်စစ်သွေးကြွခေါင်းဆောင်နှစ်ဦးကိုဖိလစ်ပိုင်စစ်တပ်ကတုံ့တင်နိုင်ခဲ့ပြီးတဲ့နောက်သတင်းထပ်ပတ်နီးပါးအကြာမှာတိုက်ပွဲတွေပြီးဆုံးကြောင်းကြေညာခဲ့တာပါ။စစ်သွေးကြွခေါင်းဆောင် Isnilon Happilon ကိုဖမ်းဆီးရင်ဖိလစ်ပိုင်တပ်ဖွဲ့တွေကမေလ23ရက်နေ့စစ်ဆင်ရေးစတင်ခဲ့ချိန်ကတည်းကဆိုရင်လူပေါင်း1000ကျော်သေဆုံးခဲ့ရပြီလည်းဖြစ်ပါတယ်။ Isnilon Happilon ကတော့အမေရိကန်ပြည်ထောင်စုကအလို့အရှိဆုံးအကြမ်းဖက်ဝါဒီတစ်ဦးဖြစ်ပြီးသူ့ကိုဖမ်းဆီးနိုင်ရေးဒေါ်လာ5သန်းစုကြေးထုတ်ထားတာလည်းဖြစ်ပါတယ်။အကြမ်းဖက်ဝါဒီတွေကိုပေးရမယ့်သတင်းစကားကိုပေးလိုက်တာဖြစ်တယ်လို့အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ကပြောပြီးဖိလစ်ပိုင်စစ်တပ်ကိုချီးကျူးပြောဆိုလိုက်ပါတယ်ရှင်
။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စီစဉ်နေတဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုဖြေရှင်းရမှာခိုင်မာပြတ်သားတဲ့တန်တမာရေးနီးလန်းကိုအသုံးပြုသွားဖို့သူ့အနေနဲ့မျှော်လင့်ထားကြောင်းဒီကနေ့တင်းလာနေမှာပဲဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကသူတို့ရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုပြောင်းလဲလှုပ်ဆောင်လာအောင်နိုင်ငံတကာအတိုင်းအဝိုင်းနဲ့အတူတကွပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့မစ္စတာအာဘေကပြောပါတယ်။ထွေထွေရွေးကောက်ပွဲအတွင်းသူ့ရဲ့ညမောင်းအဖွဲ့ကအောက်လော့တော်နေရအများစု3ပုံ2ပုံလောက်အနိုင်ရခဲ့ပြီးနောက်တရက်မှာပဲဝန်ကြီးချုပ်အာဘေကသတင်းတောက်တွေကိုအခုလိုပြောခဲ့တာပါ။ရှေ့လာတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဂျပန်နိုင်ငံကိုရောက်လာတဲ့အခါကြရင်လဲမြောက်ကိုရီးယားအရေးကိုထဲသွင်းဆွေးနွေးသွားမှာဖြစ်တယ်လို့မစ္စတာအာဘေကဆိုပါတယ်။ဂျပန်စစ်တပ်ကိုပိတ်ပင်တားမြစ်ထားတဲ့ဂျပန်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေပါစစ်ဆန်ကြီးဝါဒီကိုပယ်ဖြတ်နိုင်မဲ့သူ့ရဲ့ဝန်ကြီးချုပ်ယာဒူးကိုတက်တန်းတိုးတဲ့အနေနဲ့မနေ့တနင်္ဂနွေနေ့ကအချိန်စောပြီးကျင်းပတဲ့အထွေထွေရွေးကောက်ပွဲအတွင်းမှာမစ္စတာရှင်ဇိုအာဘေရဲ့အာဏာရညွန်မောင်းအဖွဲ့အနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ไซโดมิเตอร์25กิโลเฮิรตซ์11965ไซโดมิเตอร์32กิโลเฮิรตซ์9323ไซโดมิเตอร์57กิโลเฮิรตซ์5885สนิทตนูนี่มาไลท์แลมมิเตอร์190กิโลเฮิรตซ์1505รู้เนี่ยว่าทุ่นลืนปีนี่ว่าครับเนี่ย
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရိုဟင်ဂျာတွေခံစားနေရတဲ့အတိဒုက္ခတွေနဲ့အကြမ်းဖက်မှုတွေရပ်တန့်သွားစေရေးကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းကအစွမ်းကုန်ဆောင်ရွက်ပေးဖို့ဂျော်ဒန်မိဖုရားကတောင်းဆိုလိုက်ပါတယ်။ဒီလိုဆောင်ရွက်ဖို့ကတာဝန်အရတယ်မဟုတ်ဘဲတရားမျှတရေးအတွက်ပါဖြစ်တယ်လို့ပြောဆိုသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကူတူပလောင်ရိုဟင်ဂျာဒုက္ခသည်စခန်းကိုဂျော်ဒန်မိဖုရားရနီယာဒီကနေ့တနင်္လာနေ့မှာသွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာပါ။ဒုက္ခသည်စခန်းမှာခိုးလုံနေကြသူတွေကသူတို့ရင်ဆိုင်ခံစားခဲ့ရတဲ့အတိဒုက္ခတွေကိုပြောပြခဲ့ကြတဲ့အကြောင်းလဲဂျော်ဒန်မိဖုရားကပြောဆိုခဲ့ပါတယ
် And equally I'd like to thank the government and the people of Bangladesh for the enormous compassion kindness and generosity
ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့သူတို့ကိုယ်တိုင်အကျပ်တွေရှိနေပေမဲ့လည်းဒီဒုက္ခတွေတွေကိုစာနာထောက်ထားပြီးရရရော့ရော့ကူညီပေးနေတဲ့အကြောင်းနောက်မတက်နိုင်တဲ့ကြားကကူညီပေးနေကြတဲ့ဘင်္ဂလားဒေ့ရှ်ပြည်သူတွေကိုပါကျေးဇူးတင်ရှိကြောင်းဂျော်ဒန်မိဖုရားကပြောဆိုခဲ့တာပါပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကမွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မောင်တော်ဘူးသီးတောင်ရသေတောင်နယ်မြေတွေအတွင်းကအစိုးရလုံခြုံရေးကင်းစခန်း30တို့ကို IRSA အဖွဲ့ကအကြမ်းဖက်တိုက်ခတ်ခဲ့ပြီးနောက်ပိုင်းဒါရင်းမတည်ငြိမ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့ရိုဟင်ညာဒုက္ခသည်6သိန်းကျော်သွားပြီလို့ကုလသမဂ္ဂကပြောဆိုထားပါတယ်။ထွက်ပြေးခဲ့ကြသူတွေရဲ့ထက်ဝက်ကျော်ကကလေးငယ်တွေဖြစ်တယ်လို့လည်းကုလကပြောဆိုထားတာပါရှင်
။ကျမ်းဖတ်ပါရမူရင်မောင်ခိုရီနဲ့ပင်လယ်ကြောင်းဆိုင်ရာပဋိပက္ခတွေအပါအဝင်ဒေသတွေမှာရင်ဆိုင်နေရတဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြမယ်ရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့အဆင့်မြင့်ဆွေးနွေးပွဲကိုဒီကနေ့တနင်္လာနေ့မှာဖိလစ်ပိုင်နိုင်ငံကလပ်မှာစတင်နေပြီဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကတော့ကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းတက်ရောက်ဆွေးနွေးနေပါတယ်။ဆွေးနွေးပွဲမစခင်မှာလည်းအာဆီယံကာကွယ်ရေးဝန်ကြီးတွေကမနက်စာစားပွဲမှာဒေသတွင်းအစွန်းရောက်အကြမ်းဖက်မှုတွေရဲ့ချင်းချောက်မှုတွေကိုအထူးအလေးထားပြီးဆွေးနွေးခဲ့ကြပါတယ်။ ပင်လယ်ရေကြောင်းသွားလာရေးအပြန်အလှန်ဆက်သွယ်တုံ့ပြန်မှုလေကြောင်းပြန့်နှံ့မှုဆိုင်ရာမတော်တဆမှုတွေကိုကင်တွယ်ဖို့ပညာရေးနဲ့လေ့ကျင့်ရေးလေကြောင်းပြန့်နှံ့မှုဆိုင်ရာမတော်တဆမှုတွေနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်ရေးမူပေါင်းတရက်အခုဆွေးနွေးပွဲကနေထွက်ပေါ်လာဖို့မျှော်လင့်တဲ့အကြောင်းဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးဒယ်ဖင်လိုရဇာနာကအစည်းအဝေးအဖွဲ့မိန်ခေါ်မှာပြောဆိုသွားပါတယ်။အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးကတော့အာဆီယံဒေသတွင်းကာကွယ်ရေးဆိုင်ရာအကြံဉာဏ်ပေးခြင်းနဲ့ပူးပေါင်းဆောင်ရွက်ရေးအတွက်အစစ်မြင့်ဆုံးရန်တရားတစ်ခုလည်းဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံကအလက်ကြားဥထားဖြစ်တာဝန်ယူကျင်းပတဲ့ဆက်တဲ့ချိန်မြောက်အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးနဲ့အတူလေးချိန်မြောက်အာဆီယံကာကွယ်ရေးဝန်ကြီးများရဲ့တခြားအာရှပစိဖိတ်မိတ်ဖက်နိုင်ငံတွေနဲ့ဆွေးနွေးပွဲကိုလည်းတပြိုင်တည်းကျင်းပမှာဖြစ်ပါတယ်ခင်ဗျာ။
ဝါရှင်တန်မှာညီလာခံတက်ရောက်ဖို့ရှိနေတဲ့အင်ဒိုနီးရှားစစ်တပ်အကြီးအကဲကိုအမေရိကန်ကပြည်ဝင်ခွင့်ပေးဖို့ညှဉ်းဆန်ခဲ့ပြီးတဲ့နောက်အင်ဒိုနီးရှားစစ်ဘုချုပ်ကြီးရဲ့အနေနဲ့အမေရိကန်ပြည်ထောင်စုကိုသွားဖို့ဘာပြဿနာမှမရှိတော့ဘူးလို့အမေရိကန်သံတမန်ကဒီကနေ့ပြောဆိုလိုက်ပါတယ်။အင်ဒိုနီးရှားစစ်ဘုချုပ်ကြီးဂတ်တော့နူရန်ဒရိုဟာသူ့ရဲ့ဇနီးနဲ့အတူအမေရိကန်နိုင်ငံကိုသွားဖို့မနေ့ပြီးခဲ့တဲ့စနေနေ့ကလေယာဉ်ပေါ်တက်ဖို့လုပ်နေတော့မှအမေရိကန်အကောက်ခွန်နဲ့နေဆက်လုံချုံရေးဌာနကသူ့ကိုပြည်ဝင်ခွင့်ပေးဖို့ညှဉ်းဆန်ခဲ့တယ်လို့လေချောင်းလိုင်းကအသိပေးခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအင်ဒိုနီးရှားနိုင်ငံဆိုင်ရာအမေရိကန်ဒုတိယသံအမတ်အီရင်မက်ကီးကဒီကနေ့မှတောင်းပန်လိုက်ပြီးပြဿနာကပြေလည်သွားပြီလို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီနဲ့တွေ့ဆုံပြီးတဲ့နောက်ပြောပါတယ်။ဗိုလ်ချုပ်ကြီးဂတ်တော့အနေနဲ့အမေရိကန်နိုင်ငံကိုသွားနိုင်ပြီဖြစ်ပြီးဘာကန့်သက်ချက်မှမရှိတော့ဘူးလို့လည်းဒုတိယသံအမတ်ကြီးမက်ကီးကပြောပါတယ်ဒီကိစ္စဘာကြောင့်ဖြစ်သွားတယ်ဆိုတာကိုသိနိုင်ဖို့အမေရိကန်တန်ရုံအနေနဲ့အစွမ်းကုန်လှုပ်ဆောင်နေပြီးဒါမျိုးနောက်ထပ်မဖြစ်ဖို့မျှော်လင့်တယ်လို့လည်းပြောဆိုလိုက်ပါတယ်ရှင
်ဆီးရီးယားအစိုးရတပ်ဖွဲ့ထံကာရတရင်မျိုးအုပ်ချုပ်မှုကိုလက်မလွတ်ရခင်မှာအစ္စလာမစ်အစွမ်းရောက် IS အဖွဲ့ကအနည်းဆုံးအရသာ128ဦးကိုတပ်ဖြတ်ခဲ့တယ်လို့ဆီးရီးယားရေးလှုပ်ရှားသူတွေကပြောလိုက်ပါတယ်ဟောမ်စပီနယ်အတွင်းကကာရတရင်မျိုးကိုဖိခဲ့တဲ့စနေနေ့ကအစိုးရတပ်ဖွဲ့တွေနဲ့မဟာမိတ်ပြည်သူစစ်တွေကပြန်လည်သိမ်းပိုက်ခဲ့တာဖြစ်ပါလိမ့်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုရုံစုံထိတ်တက်ရောက်သတင်းလွှာတွေကိုစက်တိုက်တင်ဆက်ပေးကြပါမယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံပြည်ထောင်စုဝန်ကြီးတွေတွေ့ဆုံဆွေးနွေးတဲ့အခါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားတဲ့အစ္စလာမ်ဘာသာဝင်တွေကိုပြန်လည်လက်ခံရေးဆိုင်ရာကိစ္စရပ်အပြင်နှစ်နိုင်ငံနယ်စပ်ဒေသကြားမှာရှိတဲ့ကိစ္စတွေကိုဆွေးနွေးမှာဖြစ်တယ်လို့မြန်မာအစိုးရကပြောလိုက်ပါတယ်ဒီကနေ့နေပြည်တော်ကိုရောက်လာတဲ့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအာဆတ်အဒူဇာမန်ခန်ရဲ့ခီးစဉ်အတွင်နှစ်နိုင်ငံကြားလုံခြုံရေးဆိုင်ရာနားလည်မှုစာချုပ်လွှာတွေလက်မှတ်ရေးထိုးကြဖို့လည်းရှိနေတာပါအပြည့်အစုံကိုတော့ VOA မြန်မာပိုင်းကမတ်မေခသတင်းပေးပို့ထားပါတယ်
နိုင်ငံနယ်ဇက်ဒေတာကြားမှာရှိနေတဲ့ကိစ္စရပ်တွေကိုဆွေးနွေးသွားဖို့အတွက်ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအာဆတ်ဒူဇာမန်ခန်ဦးဆောင်တဲ့ကိုယ်စားလှယ်တွေဟာဒီကနေ့ကနေအောက်တိုဘာ25ရက်နေ့ထိမြန်မာနိုင်ငံမှာရှိနေမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရောက်ရှိနေတဲ့မွတ်စလင်တွေကိုပြန်လည်လက်ခံရေးဆိုင်ရာကိစ္စရပ်တွေပြင်နိုင်ငံနယ်ဇက်ဒေတာကြားမှာရှိတဲ့ကိစ္စရပ်တွေကိုပါဆွေးနွေးကြမှာဖြစ်တယ်လို့သမရာယုံပြောရေးဆိုခွင့်ရှိသူညွှန်ကြားရေးမှူးချုပ်ဦးစောထေက VOE ကိုပြောပြပါဗျာ
။နိုင်ငံကကြားကိစ္စရပ်တွေအများကြီးရှိတယ်။အဲ့ဒါကိုဆွေးနွေးမှာအဲ့ဒီမှာမှဒီပြန်လည်လက်ခံရေးကိစ္စအကြောင်းအရာတစ်ခုဖြစ်သွားပါမှာအဲ့ဒါပဲ။ဒါပေမဲ့မင်းဆရာလည်းပဲတော့ဒီရေးပဲသူတို့ကလည်းဒီရေးဝင်ကြီးတယောက်ပဲပါ။ဝန်ကြီးဌာနကိုယ်စားလှယ်တွေပါတယ်။
အစိုးရဘက်ပိုင်းကတော့ဆွေးနွေးမယ့်အသေးစိတ်ကိုထုတ်ဖော်ပြောကြားခြင်းမရှိသေးပေမဲ့ဘင်္ဂလားဒေ့ရှ်သတင်းဌာနတွေဘက်ကတော့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအာဆတ်ဒူဇာမန်ခန်နဲ့မြန်မာနိုင်ငံအကြားမှာနှစ်နိုင်ငံနယ်စပ်လုံခြုံရေးဆိုင်ရာနားလည်မှုစာချုပ်လွှာ MOU နှစ်ခုကိုလက်မှတ်ရေးထိုးသွားဖို့ရှိနေတယ်လို့ဖော်ပြနေကြပါတယ်။မနေ့ဖြန်အောက်တိုဘာ24ရက်နေ့နေပြည်တော်မှာတော့ MOU လက်မှတ်ထိုးဝဲရှိနေပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ရောက်နေသူတွေပြန်လည်လက်ခံရေးကိစ္စကိုတော့ဒီတစ်ခေါက် MOU ထိုးတဲ့အထဲမှာပါဝင်မှာမဟုတ်ဘူးလို့ဦးစောထေကအခုလိုပြောပါတယ
် MOU မထိုးသေးပါဘူးဆွနေပါတော့နော်ဆွနေပါခဏကြီးလို့မရဘူးဘာမှပြောလို့မရအောင်ကျွန်တော်ပြောတာပြီးတာ93သဘောတူညီချက်အခြေခံပြီးကျွန်တော်လုပ်မယ်ဘုဘကလည်းအပေါ်မှာထပ်ညီမယ်ဟုတ်ပြီနော်ဦးစောရမှာပဲရောက်မှာအခုကကျွန်တော်တို့ကတစ်ဖက်တည်းလုပ်လို့မရဘူးဒီကိုရှုပ်လုပ်တာကိုကျွန်တော်ပြောလို့မရဘူးနော်ကျွန်တော်ဘက93သဘောတူညီချက်ဆိုအတိုင်းအတာပြောတာအဲ့ဒါ policy ပဲသူရတယ် policy
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့မွတ်စလင်တွေကိုပြန်လည်လက်ခံရေးပိုင်းကဆွေးနွေးတဲ့အထဲမှာကဏ္ဍတစ်ခုအနေနဲ့ပါဝင်ဖို့ရှိနေပြီးလက်ရှိချိန်မှာအစိုးရဘက်ကတော့1993ခုနှစ်ဗောတူညီချက်နဲ့သာလက်ခံသွားမယ်လို့ပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကတော့ 1993 ခုနှစ်သဘောတူညီချက်ဟာလက်တွေ့ကာလနဲ့မကညီတော့ဘူးလို့စောဒကတတ်ထားတာတွေရှိနေတာမို့ဒီကိစ္စကိုဆွေးနွေးညှိနှိုင်းရဖို့ရှိနေပါတယ်ပြီးခဲ့တဲ့အောက်တိုဘာ22ရက်နေ့ရွှေပြည်သာစစ်မှုဂျုံမှာအလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝန်ကြီးထွက်ပြေးသွားတဲ့မွတ်စလင်တွေလက်ခံရေးကနှစ်နိုင်ငံဆွေးနွေးမှုအပြီးနှစ်နိုင်ငံလုပ်ငန်းအကောင့်ထယ်ဖော်ရေးအဖွဲ့ Working Group များကိုဖွဲ့စည်းကစီစစ်လက်ခံသွားမယ်လို့ပြောဆိုထားပါတယ်ပြန်လာခြင်းသူတွေကိုလျှောက်လွာပုံစံဖြည့်သွင်းစေပြီးအချက်လက်မှန်ကန်မှသာလက်ခံမယ်လို့လည်းပြောဆိုထားပါတယ်1993ခုနှစ်သဘောတူညီချက်ဟာလက်တွေ့ကာလနဲ့မကပ်ညီတော့တာမို့ဒီသဘောတူညီချက်နဲ့လက်ခံဖို့မဖြစ်နိုင်ဘူးလို့ဘင်္ဂလားဒေ့ရှ်ဘက်ကစောဒကတက်ထားတာပါဒီပေါ်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဦးစီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်းကတော့အခုလိုပြောဆိုလိုက်ပါတယ
်နိုင်ငံတော်အစိုးရကလည်းတရားဝင်ကြေညာထားပြီးဖြစ်တယ်နိုင်ငံပြည်မှုကိုတော့အခြေခံပြီးတော့ပဲဆောင်ရွက်တော့မှာဖြစ်ပါတယ်ကွာအဲ့တော့ကြောင့်ဒီအတီးနိုင်ငံပြည်မှုအခြေခံပြီးတော့ဟိုတကယ်လို့ခေတ်ကာလအရဟိုမဖြစ်မနေပြရမယ်ဆိုလို့ကျနိုင်ငံပြည်မှုကိုမကျော်လွန်ဘဲနဲ့ပဲလုပ်တော့မှာထင်ပါတယ်
ပြီးခဲ့တဲ့အောက်တိုဘာလအစကနိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကို၃ရက်ကြာတွားရောက်ပြီးထွက်ပြေးသွားတဲ့မွတ်စလင်တွေရဲ့အရေးကိစ္စနဲ့ပတ်သက်လို့ဆွေးနွေးခဲ့တာရှိခဲ့ပါတယ်။မြန်မာနိုင်ငံမှာ၃ရက်ကြာနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးရဲ့ဒီခီးစင်မှာဝန်ကြီးနဲ့အတူအတွင်းဝင်နှစ်ဦးရဲချုပ်၊နေကြားဆောင်ရဲချုပ်၊ကမ်းခြေဆောင်ရဲချုပ်၊မူရစေဝါထိန်းချုပ်ရေးဌာနကအကြီးအကဲများအပါအဝင်အစိုးရအရာရှိကြီးများပါပါဝင်လာတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံအခြေစိုက်သတင်းဌာနတွေကဖော်ပြထားကြပါတယ်ရှင်
။မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီလိုမျိုးရိုဟင်ဂျာဒုက္ခသည်တွေရဲ့အကြက်တဲနဲ့ပတ်သက်ပြီးနိုင်ငံတကာမှာရမုံငွေရှာဖွေနေတဲ့အခြေအနေကိုလည်းတင်ပြပေးကြပါတယ်။ရိုဟင်ဂျာဒုက္ခသည်အကြက်တဲနဲ့ပတ်သက်လို့အကူအညီပေးရေးအတွက်နိုင်ငံတကာကနေဒေါ်လာသန်း335တန်းဂတိကဝတ်တွေရထားပြီလို့ဂျနီဘာမြို့မှာဒီကနေ့လုပ်တဲ့နိုင်ငံတကာရန်မုံငွေရှာဖွေရေးညီလာခံမှာကြေညာသွားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံအကူအညီပေးနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုညီလာခံတက်လာတဲ့နိုင်ငံတွေနဲ့အဖွဲ့အစည်းတွေကကြိုးစားချီးကျူးခဲ့ကြသလိုရခိုင်မြောက်ပိုင်းဒေသကိုလူသားချင်းစာနာမှုနိုင်ငံတကာအကူအညီတွေဝင်ွင့်ပေးဖို့ကိုလည်းမြန်မာအစိုးရကိုတိုက်တွန်းတောင်းဆိုခဲ့ကြပါတယ်။ဒီအကြောင်းအပြည့်အစုံကိုသားညွန့်ဦးပြောပြပေးပါရှင်။
ဩဂတ်စ်လ25ရက်နေ့ကစပြီးတော့ဖြစ်တဲ့ဒီအကြမ်းဖက်တိုက်ခိုက်မှုတွေနဲ့နောက်ဆက်တွဲအစိုးရရဲ့စစ်ဆင်ရေးတွေကြောင့်ရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးကြရမှာအခုဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုရောက်လာတဲ့ဒုက္ခသည်6သိန်းကျော်ပြီလို့ကုလသမဂ္ဂဘက်ကကြေညာထားပါတယ်။အရင်တုန်းကဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိနေပြီးသားရိုဟင်ဂျာ4သိန်းကျော်နဲ့ပေါင်းပြီးတော့ဒီဒုက္ခသည်အားလုံးသက်တမ်းကျော်အတွက်အကူအညီပေးဖို့နိုင်ငံတကာနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေလူရှင်နိုင်ငံတွေပေါင်းပြီးတော့ရိုဟင်ဂျာဒုက္ခသည်ကူညီရေးရန်ပုံငွေရှာဖွေတဲ့ညီလာခံကိုဒီဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့ပြုလုပ်တာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုအထောက်ပံ့ပေးရေးအတွက်လာမယ့်ဖေဖော်ဝါရီလအထိရန်ပုံငွေဒေါ်လာ434တန်းလိုအပ်မယ်ဆိုပြီးတော့ကုလသမဂ္ဂဘက်ကခန့်မှန်းထားပါတယ်။ဒီကနေ့မှာတော့ဒီအလှူရှင်နိုင်ငံတွေဘက်ကဒေါ်လာတန်း335တန်းကူညီဖို့ဂတိကဝတ်တွေရရှိထားပြီးဖြစ်တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်။ဒီအကူအညီငွေတွေဟာဩဂတ်စ်လ25ရက်နေ့ပြည်ပခါတွေဖြစ်ပြီးတဲ့နောက်ပိုင်းကလေးကနိုင်ငံတကာကူညီခဲ့တဲ့ငွေနဲ့ထပ်မံကူညီဖို့ဂတိကဝတ်ပြုတဲ့ငွေစုပေါင်းပြီးတော့ရည်တွက်ထားတာဖြစ်ပါတယ်။အမေရိကန်ပြည်တော်စုအနေနဲ့ရခိုင်ပြည်နယ်အချက်တဲအတွက်အရေးပေါ်ကူညီငွေဒေါ်လာတန်း40အထိကူညီသွားဖို့ရှိတယ်လို့ညီလာခံတက်လာတဲ့အမေရိကန်ဆွေးအကူစလေကပြောပါရယ
် In fiscal year 2017 we've provided nearly 104 million US dollars in humanitarian assistance for displaced people in
ရိုဟင်ဂျာရီအပါအဝင်မြန်မာနိုင်ငံနဲ့ဒေသတွင်းကဒုက္ခသည်တွေကိုကူညီဖို့အမေရိကန်ပြည်ထောင်စုအနေနဲ့2019ခုနှစ်ဘဏ္ဍာနှစ်အတွက်အမေရိကန်ဒေါ်လာ104တန်းကူညီသွားဖို့ရှိနေပါတယ်။အဲ့ဒီအထက်မှာတော့ဩဂတ်လ25ရက်နေ့ကစတဲ့ရခိုင်ပြည်နယ်ကအချက်အတဲအတွက်အရေးပေါ်အကူအညီငွေဒေါ်လာတန်း40နီးပါးကူညီသွားမှာဖြစ်ပါတယ်
။ရိုဟင်ဂျာဒုက္ခသည်တွေအတွက်အများဆုံးအကူအညီပေးနေတဲ့နိုင်ငံတွေထဲမှာတော့ဗြိတိသျှနိုင်ငံလည်းပါပါတယ်။ဘရစ်ရှားအနေနဲ့အကူအညီငွေ UK ပေါင်48တန်းအမေရိကန်ဒေါ်လာနဲ့ဆိုလို့ရှိရင်ဒေါ်လာ62တန်းအကူအညီပေးသွားဖို့ရှိတယ်လို့ဘရစ်ရှားကုစလေကကြေညာပါတယ်။ဒီငွေတွေကိုတော့ဒီလူသားချင်းစာနာမှုအကူအညီတွေပေးနေတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့အခြားအကူအညီပေးရေးအဖွဲ့အစည်းတွေရဲ့လုပ်ငန်းတွေမှာအသုံးပြုမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံတွင်းကရခိုင်မြောက်ပိုင်းမှာလူသားချင်းစာနာမှုအကူအညီတွေလွတ်လွတ်လပ်လပ်နဲ့တွားရောက်ပေးခွင့်ပြုဖို့ကိုလည်းဘရစ်ရှားကုစလေကတိုက်တွန်းပါတယ်
။ The UK has repeatedly called upon the Burmese military and government to stopthe violence to allow humanitarian access establish
ကျန်းကမှုတွေရစေဖို့လူသားချင်းစာနာကူညီမှုအထောက်ပံ့တွေခွင့်ပြုဖို့ဒုက္ခသည်တွေနေရက်ကိုဘေးကင်းလုံခြုံစွာနဲ့ပြန်နိုင်ဖို့လူခွင့်ရေးကောင်စီရဲ့ကုလသမဂ္ဂအချက်အလက်ရှာဖွေစုဆောင်းရေးအဖွဲ့ကိုနိုင်ငံဝန်ခွင့်ပေးဖို့ ကိုဖီယာနန်ဦးဆောင်တဲ့ရခိုင်ချန်ပေးကော်မရှင်ရဲ့အဆိုပြုချက်တွေကိုလက်တွေ့အကောင်အထည်ဖော်ဖို့ဗြိတိန်အနေနဲ့မြန်မာအစိုးရနဲ့မြန်မာစစ်တပ်ကိုထပ်မံတိုက်တွန်းတောင်းဆိုပါရယ်
အခုလိုမျိုးရိုဟင်ဂျာဒုက္ခသည်တွေအရေးကိစ္စမှာမြန်မာအစိုးရကိုနိုင်ငံတကာဖိအားတွေရှိလာတာနဲ့အတူပဲလက်ရှိမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုလုပ်ငန်းတွေအပေါ်မှာပါထိခိုက်နိုင်တယ်ဆိုပြီးတော့အမေရိကန်အစိုးရကိုယ်စားလှယ်ကညီလာခံမှာသတိပေးပြောခဲ့ပါရယ
် In addition to the humanitarian costs it threatens to undermine Burma's substantial gains in recent years on its fragile transition from authoritarian military rule to elected government.
ဒုက္ခရတီမူဆိုင်ရာအချက်တဲတွေမှာကပါဘူး။ဆက်အနာရှင်ကနေဒီမိုကရေစီအစိုးရဖက်စီအသွင်ကူးပြောင်းပြီးအခိုင်အမာရရှိလာတဲ့အောင်မြင်မှုတွေကိုပါထိခိုက်နိုင်ပါတယ်။ငြင်းငြင်းရဖို့ကြိုးပမ်းဆောင်ရွက်မှုတွေကိုပါထိခိုက်နိုင်တာပါ။
ဒါပေမဲ့လို့ဒီညီလာခံအတွင်းမှာမြန်မာနိုင်ငံဘက်ကယက်တိပြောဆိုကြတဲ့နိုင်ငံတွေလည်းရှိပါတယ်။ရခိုင်ပြည်နယ်အရေးကိစ္စဟာလွန်သိမ်မွေ့ရှုပ်ထွေးတာမလို့မြန်မာနိုင်ငံကိုနားလည်ဖို့လိုပြီးတော့မြန်မာအစိုးရရဲ့ကံတွေဖြစ်ရှင်းမှုကိုစိတ်ရှိရှိထားစောင့်ကြည့်ဖို့တရုတ်ကိုယ်စားလှယ်ကတိုက်တွန်းပါတယ်။
The problems of Rakhine State involve complex historical, national, and religious factors, which cannot be solved in one go.
Yakhine Aye Pyatana Ha Tamain Chang Ya Yo Lu Myo Ye Ne Ba Da Ye Ya Ba Immatan Shauk Thwe De Che Ne Phit Bi Da Go U Ti Che De Khu The Tha Bi Phie Shin Lo Ma Ya Ba U Nai Gan Da Ga Atai Wai Ni Ne Di Pyatana A Po Dhamma Dait Than Cha Cha Mya Mya Tat Ta Ya Ti Bi Myanmar Nai Gan A Po Yong Yong Ji Ji Ne Sait Shi Let Shi Tha Tin Ma De မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားဆွေးနွေးမှုတွေကနေအတူတကွပူးပေါင်းဖြေရှာနိုင်ဖို့အပြုသဘောဆောင်တဲ့အကူအညီတွေနဲ့အားပေးမှုလုပ်သင့်ပါတယ်
။အခုညီလာခံအတွက်မှာလူသားချင်းစာနာကူညီမှုဆိုင်ရာကုလသမဂ္ဂအကြီးအကဲအရှိတွေနဲ့လူ့ခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးတို့လည်းတက်ရောက်ပါတယ်။ကုလသမဂ္ဂအေဂျင်စီအသီးသီးကလည်းရိန်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့သူတို့အနေနဲ့ဆောင်ရနေတဲ့လုပ်ငန်းတွေနောက်ကျုံရတဲ့အခက်အခဲတွေဒုက္ခသည်တွေရဲ့အခြေအနေတွေကိုလည်းရှင်းလင်းတင်ပြခဲ့ကြပါရခင်ဗျာ
။ကိုသားညုံတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဖော်ဆောင်နေစေမြမငင်းညံရေးအလားအလာအခြေအနေကိုတင်ပြပေးခြင်းပါတယ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့ဆေးရည်သဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ UNFC ရဲ့ကိုယ်စားလှယ်အဖွဲ့နဲ့အစိုးရရဲ့ငင်းညံရေးကော်မရှင်အဖွဲ့ဟာဒီကနေ့ရန်ကုန်မြို့မှာတတ်တမအခြေမြောက်တွေ့ဆုံဆွေးနွေးပါတယ်အဓိကဆွေးနွေးချက်တွေကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတင်ပြထားတဲ့အဆိုပြုချက်၈ချက်အနက်ကကြန့်ရှိတဲ့အချက်တွေကိုဆက်လက်ဆွေးနွေးနေပြီးတော့သဘောတူညီချက်ရမယ်ဆိုရင် NCA ကိုလက်မှတ်ရေးထိုးဖို့ရှိနေပါတယ်ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ NCA ကိုလက်မှတ်ရေးထိုးသေးတဲ့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council ရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN နဲ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်တို့ဟာရန်ကုန်မြို့မြို့သားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဗဟုဌာနမှာဒီကနေ့မနေ့9နာရီခွဲကနေညနေ9နာရီအထိဆွေးနွေးခဲ့တာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာ UNFC ဘက်ကတင်ပြထားတဲ့အချက်ရှိချက်တွေကသဘောတူညီချက်မရသေးတဲ့အချက်တွေကိုဆက်လက်ဆွေးနွေးတာဖြစ်ပြီးဆွေးနွေးပွဲအခြေအနေကိုငြိမ်းချမ်းရေးကော်မရှင်အဖွဲ့ဝင်ဦးအောင်စိုးကအခုလိုပြောပါတယ်
ကျွန်တော်တို့ဆွေးနွေးမှုတော့အောင်မြင်ပါတယ်မနေ့ကဆက်ဦးမှာပါဒီနေ့ကျွန်တော်တို့ဆွေးနွေးတာအကြံဉာဏ်ခေါ်တဲ့ချက်ပြီးပါပြီခေါ်တဲ့ချက်ပြီးရဆိုတာကဟိုငါလည်းနည်းနည်းမနေ့ကဆက်ဆွေးနွေးမှာပါဗျာဒီနေ့အကြံပေါ့အကြံဆွေးနွေးပြီးအခုပဲပြီးတယ်ဗျာ
UNFC အဖွဲ့ဝင်တွေတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးမဲ့အလားအလာနဲ့ပတ်သက်ပြီးအခုလိုဆက်ပြောပါတယ
်မနေ့ကဆွေးနွေးပြီးမှဖြစ်ဖြစ်မှာပါအာဂျင်တာမှာတော့အဲ့ဒီအချက်ပါပါပါ
လက်ရှိဆွေးနွေးနေတဲ့တင်ပြချက်ရှိချက်ကို DPN အဖွဲ့နဲ့ငြိမ်းချမ်းရေးကော်မရှင်တို့ဟာ15လကြာဆွေးနွေးခဲ့ကြပြီဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လအတွင်းကစက်တမအကြိမ်ဆွေးနွေးပွဲမှာအချက်၄ချက်ကိုသဘောတူညီခဲ့ကြပြီဖြစ်ပါတယ်။ဒီသဘောတူညီထားတဲ့အချက်၄ချက်ကတော့အစိုးရနဲ့တက်မတော်ကတနိုင်ငံလုံးအပြစ်ခတ်ရစဲကြောင်စတင်ကြေညာဖို့ပင်လုံစိတ်ဓာတ်နဲ့အညီဖက်ဒရယ်ပြည်ထောင်စုကိုတည်ဆောက်ဖို့အစိုးရလွှတ်တော်တက်မတော်ကိုယ်စားလှယ်တွေကတစုတိုင်းရင်းသားလက်နက်ကိုင်ကိုယ်စားလှယ်တွေကတစုနိုင်ငံရေးပါတီနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကတစုပါဝင်တဲ့သုံးပွင့်ဆိုင်ဆွေးနွေးပွဲကျင်းပဖို့27ရာစုပင်လုံကထွက်ပေါ်လာတဲ့အချက်ပေါ်ခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေအပါဝင်ဥပဒေတွေကိုရေးဆွဲပြဋ္ဌာန်းဖို့ဆိုတာတွေပါဝင်တာဖြစ်ပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ် DPN ရဲ့ဒုအဖွဲ့ခေါင်းဆောင်နိုင်အောင်မငေးကတော့လက်ရှိဆွေးနွေးပွဲအခြေအနေနဲ့အလားအလာကိုအခုလိုပြောပါတယ်
။အေးယနေ့ကျွန်တော်တို့ဆိုစံရှိတဲ့အဆိုပြုချက်968ကိုဆွေးနွေးတော့လေ။ဒီနေ့ကဆွေးနွေးကြရမှာပြတ်သေးဘူးဗောလေ။ဘာပြတ်သေးလဲမနေ့ဖန်တဲ့ပတ်မနေ့ကိုကြံသေးတယ်ဆိုတော့မနေ့ဖန်ဆွေးနွေးပွဲပြီးမှပဲကျွန်တော်တို့ဘလောက်ဖြတ်နိုင်မလဲ။အဲ80ချင်းနေဘလို့ရှိမလဲဆိုသိရပေါ့လေ။
လက်ရှိဆွေးနွေးနေတဲ့အချက်တွေဟာ UNFC အနေနဲ့ NCA ကိုညှင်းပယ်တာမဟုတ်ကြောင်းလည်းအခုလိုပြောပါတယ်
အစီအစဉ်မှာပါတဲ့အားနည်းချက်ကိုကျွန်တော်တို့တိတိကျကျပူပြီးခိုင်အောင်ခိုင်မာအောင်ပြင်ဆင်ချင်တဲ့သဘောနဲ့အဲလိုစုပြည့်ချက်ကိုချက်ကိုတင်လာတာဖြစ်ပါတယ်။အခုစုပြည့်ချက်ရှိချက်ကလည်းကျွန်တော်တို့ပြင်ဆင်ဖို့တိကျတဲ့ဟာစုပြည့်ချက်ရှော့တင်ပေါ့နော်။အရင်ကနံပါတ်9မှာကျွန်တော်အတိအကျပြောရတာတဲ့။ဟိုအစီအစဉ်ထုတ်ပါမယ်ပေါ့နော်
။ဆွေးနွေးနေစေအချက်တွေမှာတော့အပြစ်ခတ်ရစရေးဆိုင်ရာစီမင်းတပ်ပိုင်းဆိုင်ရာကျင့်ဝတ်အပြစ်ရစောင့်ကြည့်ရေးလုပ်ငန်းလမ်းညွန်နဲ့တက်နေရာချထားရေးအတွက်ကြိုတင်သဘောတူဖို့အပြစ်ခတ်ရစရေးပူးတွဲစောင့်ကြည့်ရေးကော်မတီမှာနိုင်ငံတကာကအစိုးရကိုယ်စားလှယ်တွေပါဝင်ဖို့ NCA သဘောတူညီချက်ပါလိုက်နာရမယ့်အချက်တွေနဲ့ပတ်သက်ပြီးမပြေလည်တာရှိရင်ပြည်တွင်းနဲ့နိုင်ငံတကာကသဘောတူတဲ့ဖြန့်ဖြေးရေးကော်မရှင်ရဲ့ဆုံးဖြတ်ချက်ခံယူဖို့နဲ့အပြစ်ရဒေသတွေမှာကြီးမားတဲ့စီမံကိန်းတွေကိုဆောင်ရွက်ရင်နိုင်ငံတကာဆိုင်လုံးနဲ့အညီဆောင်ရွက်ဖို့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့သဘောတူညီချက်ရယူဖို့ဆိုတာတွေပါဝင်တာဖြစ်ပါတယ်UNFC အဖွဲ့ဟာမူလကအဖွဲ့16ဖွဲ့နဲ့ပါဝင်ဖွဲ့စည်းခဲ့တာဖြစ်ပြီး2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာ UNFC အဖွဲ့ဝင်9ဖွဲ့က NCA မှာပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်။နောက်ပိုင်းမှာကချင်၊ရှမ်း၊ဝါ၊ပလောင်၊ကိုကန့်စတဲ့အဖွဲ့တွေနှုတ်ထွက်ခဲ့တဲ့နောက်အခုအခါအဖွဲ့၄ဖွဲ့ကျန်ရှိနေတာဖြစ်ပါတယ်။
မြမငင်းညာရေးအလားအလာနဲ့ပတ်သက်လို့ဒီကနေ့တွေ့ဆုံဆွေးနွေးတဲ့တဲ့တင်ကိုမိုးစော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္လာညချမ်းရေဒီယိုအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဒီဓာတ်ရိုက်သုံးဆွဲဖို့မသင့်တော်တဲ့ရေကိုတန့်စင်မှုအစဉ်စဉ်ဘလို့ပြုတ်လောက်ကြတယ်လဲဆိုတဲ့အကြောင်းကိုတင်ပြပေးကြပါတယ်ကဘာမြေကြီးရဲ့လေးပုံနှစ်ပုံနီးပါးကိုမြစ်ချောင်းပင်လယ်သမုတ်တရားစတဲ့ရေဓူတွေကဖုံးလွှမ်းထားတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီသဘာဝမြစ်ချောင်းတွေကနေတောက်တုံးရေဓာတ်ရိုက်သုံးဆွဲဖို့တော့မသင့်ပါဘူး။ရေပိုက်ကနေထွက်လာတဲ့တန့်ရှင်းနဲ့တောက်တုံးရေအဆင့်ရောက်ဖို့ကတန့်စင်မှုအဆင့်ဆင့်လုံးရပါတယ်။ဝါရှင်တန်မြို့တော်တဝိုက်တောက်တုံးရေဖြန့်ဖြူးပေးနေတဲ့ရေတန့်စင်ဆက်အကြောင်းကိုတော့ VOA သတင်းတောက်အရှတ်အာရာဘာဇတီသတင်းပေးပို့ထားတာမက်ခွန်ဖြူထွေးကတင်ပြပေးပါလိမ့်မယ်ရှင်။
တန့်ရှင်းတဲ့တောက်တုံးရီကိုရေပိုက်တွေကနေတဆင့်ဖြတ်ဝေပေးတဲ့အဆင့်မတိုင်ခင်မှာတန့်စင်မှုတွေအဆင့်ဆင့်လုပ်ရပါတယ်။သဘောဝပဝင်ချင်းဆိုင်ရာအင်ဂျင်နီယာတူဖြစ်တဲ့ Alex Kuzeski ကအခုလိုရှင်းပြပါတယ
်။ Whether you're treating for a population of 3000 or for 3 million, the process
လူရေ3000အတွက်ပဲဖြစ်ဖြစ်3000အတွက်ပဲဖြစ်ဖြစ်တောက်တုံးရီတန့်စင်တဲ့ပုံစံကတော့အတူတူပါပဲ
။ဒီနည်းကိုတမတ်ရွေးကြတောက်တုံးရီတန့်စင်နည်းလို့ခေါ်ပြီးရေကန်ကြီးတွေ၊မြစ်ချောင်းကြီးတွေကရေတွေကိုတောက်တုံးနိုင်တဲ့အဆင့်ရအောင်တန့်စင်တာဖြစ်ပါတယ်။ပထမဆုံးဒီအညစ်အကြေးတွေကိုတနေရာထဲမှာစုပြီးအလွယ်တကူဖယ်ရှားလို့ရအောင်လုပ်တဲ့ဓာတုဓာတ်ကိုသုံးပါတယ
် We have this coagulant and it's positively charged whereas most of the dirt and bacteria have a negative charge
ဒီထဲမှာရှိတဲ့အနယ်ရေဘက်တီးရီးယားတွေအများစုကဘေးဖြစ်စေတာကြောင့် coagulant ဆေးနဲ့ဓာတ်ရီကိုအနယ်ထိုင်အောင်ဖယ်ရှားတာဖြစ်ပါတယ
်ဒီအဆင့်ကအရေးကြီးပါတယ်ရေကိုခဏပို့ပြီးတော့ညစ်ပတ်သွားအောင်လုပ်လိုက်ကြပါ
When we added our coagulant, it actually made the water dirtier. We created these
flocks. Coagulant ဆေးကိုထည့်လိုက်တဲ့အခါရေကပိုပြီးညစ်ပတ်သွားပါတယ်။အဲဒီနောက်အညစ်ကြေးတွေနဲ့ပိုးမွှားတွေကိုသူတို့ကြီးတနေရာထဲမှာစုပြီးအနေထိုင်သွားအောင်လုပ်ပါတယ
်။ကိုမလိုချင်တဲ့အညစ်ကြေးတွေအောက်ကိုကျသွားပြီးတော့အနေထိုင်အောင်လုပ်တဲ့ဖြစ်စဉ်ပါ။ဒါကမြစ်ချောင်းတွေတောက်သုံးရီတွေကိုပုံမူတန့်စင်အောင်လုပ်ရမှာအရေးကြီးတဲ့အဆင့်တစ်ခုဖြစ်ပါတယ
်။ This is all part of the process.That diverts those solids from being returned to the river and put them back.
ဒီညစ်ကြေးတွေမြစ်ချောင်းတွေထဲပြန်ရောက်မသွားပဲတခြားအကျိုးရှိတဲ့နေကုကုအတွက်သုံးနိုင်အောင်အနေထိုင်ရေတွေကိုဖယ်ရှားတာဖြစ်ပါတယ
်။ဒီနေတွေကမြေသားတွေဖြစ်လာနိုင်ပါတယ်။တောက်သုံးရင်တန့်စင်တဲ့နောက်အဆင့်တစ်ခုကတော့
There's some fine small particles that can float on that aren't removed by gravity settling.And here's where
ဒီနေရာမှာတချို့အနေထိုင်နဲ့နီးနဲ့ဖယ်ရှားလို့မရတဲ့အမုံမွားတွေရေပေါ်တက်လာတာကိုတွေ့ရမှာပါဒီအမုံမွားတွေအတွက်တော့ဒီနေရာမှာပဲစစ်ထုတ်ဖယ်ရှားပါတယ
်ဒီနီးကိုတော့အစုံလိုက်ဂျာကန်စစ်ထုတ်နီးလို့ခေါ်ပါတယ်ရေစစ်တစ်ခုထဲမှာကြောင်မီးသွင်းတဲ့သဲမီနှစ်ခုစလုံးကိုဖြတ်ပြီးတော့ရေကိုတန့်စင်အောင်စစ်ထုတ်တာဖြစ်ပါတယ်နောက်တစ်ဆင့်ကတော့ဒီလိုစစ်ထုတ်ထားတဲ့ရေထဲကိုကလိုရင်းဓာတ်ထည့်ပြီးပိုးမွားတွေကင်းအောင်လုပ်ပါတယ်အစ်စ်နိုင်ကိုတက်ခွဲကမ်းမှာစမ်းသပ်လှုပ်ဆောင်တာဖြစ်ပြီးရာသီဥတုပုံမှန်မရှိတဲ့အခါမျိုးမှာဒါကပိုပြီးအရေးကြီးပါတယ
် If you get a lot of rain in the watershed it can stir up dirt and debris and carry that into the river and when that's
ဒီလောင်ကန်ရဲကိုမိုးရေတွေအများကြီးဝင်သွားခဲ့မယ်ဆိုရင်အညစ်အကြေးတွေအမုံမွှားတွေလည်းရောပါပြီးမြစ်ချောင်းတွေရောက်သွားနိုင်ပါတယ်ဒီရေတွေတန့်စင်တဲ့နေရာကိုရောက်သွားတဲ့အခါမြစ်ချောင်းတွေတဲ့ညင်နွမ်းတဲ့ပမာဏအတိုင်းလိုက်ပြီးပိုပြီးလိုအပ်လာတဲ့ coagulant ဆေးပမာဏကိုတိုးမြင့်သုံးရပါတယ်
ခက်တဲ့နည်းပညာတွေကတမိုင်းမှာအရင်ဘယ်တော့မှမရှိခဲ့ဘူးတဲ့ပုံစံနဲ့တောက်သုံးရီတွေကိုပိုးပြီးတော့တန့်ရှင်းပေးခဲ့အောင်လှုပ်ဆောင်လာနိုင်တယ်လို့တောက်သုံးရီတန့်စင်တဲ့လုပ်ငန်းမှာလုပ်ကိုင်နေကြတဲ့အင်ဂျင်နီယာတွေကပြောပါရရှင်
။မ မခင်ဖြူထွေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္လာညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲဇက်တိုက်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့အတူသူယုံကြည်အားအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည6နာရီခွဲရှိပါပြီ2019ခုနှစ်အောက်တိုဘာလ23ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 kHz 1239လှိုင်းဒိုမီတာ25 kHz 1169လှိုင်းဒိုမီတာ32 kHz 6323နဲ့လှိုင်းဒိုမီတာ51 kHz 5885တို့နဲ့အတူလှိုင်းလက်မီတာ190 kHz 1905တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဒီဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
ဒီနေ့သူယုံကြည်ရကဏ္ဍမှာကျွန်မမျှဝေခြင်းနာလေးနှစ်ခုရှိပါတယ်ပထမတစ်ခုကတော့ဒီပညာသင်စုနဲ့ပတ်သက်ပြီးတော့ဘာကြောင့်ရှောက်ခဲ့တယ်ဘလို့ရခဲ့တယ်
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒေတာခန်တောင်သူတွေဝင်ငွေတိုးနိုင်ရေးအတွက်ရည်ရွယ်ပြီးတော့အစုအဖွဲ့ပိုင်းဝါဆိုင်ပြူရေးအစီအစဉ်တစ်ခုကိုစကိုင်းတိုင်းဒေတာကြီးကောလင်းမျိုးနဲ့အနီးဝန်းကျင်မှာစတင်ဆောင်ရွက်နေတဲ့အကြောင်းဝါဆိုင်ပြူရေးဖြစ်မြောက်ရေးအတွက်ကူညီဆောင်ရွက်ပေးနေတဲ့ဥအောင်မျိုးဝေကပြောပါတယ်ဝါဖြစ်ထွန်းတဲ့ဒေတာတွေမှာအစုအဖွဲ့နဲ့စိုက်ပျိုးပြီးတော့ဈေးကွက်ကိုတင်တွင်းကျဲစွာတင်ပို့ရောင်းချနိုင်ရေးအတွက်ရည်ရွယ်ပြီးတော့အခုလိုဆောင်ရွက်နေတာဖြစ်တယ်လို့ပြောပါတယ်ဒီအကြောင်းအပြည့်အစုံကိုတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်တင်ပြပေးထားပါတယ်ရှင်
ကိုင်းတိုင်းဒေသကြီးကောလင်းမြို့နဲ့အနီးတစ်ဝိုက်မှာဝါဆိုက်ခြင်းနဲ့တောင်သူတွေမြေတွေရှောက်နိုင်တယ်လို့သိရပါတယ်။အဲဒါကဘလို့ရွေးချင်မျိုးနဲ့လုတာလဲဘလို့ပုံစံနဲ့ account ထဲပုံမလဲဆိုတာကိုအောင်မျိုးဝေအရင်ပြောပြပေးလို့ရမလားခင်ဗျ။
အဓိကရည်ရွယ်ရတာကတော့ကျွန်တော်တို့ဒီအစုအဖွဲ့ပိုင်းတက်တော်တွေအစုကနေပြီးတော့မှစီမံကိန်းချပြီးတော့လုပ်နေတာကပြီးခဲ့တဲ့နှစ်နှစ်လောက်ကစပြီးကောလင်းမှာမြေတွေပေးပြီးတော့စလုပ်တယ်။ဒါပေမဲ့ဒီတောင်သူတွေကတဦးတယောက်ထဲချင်းစီသွားရတာဆိုတော့ဟုတ်တကယ်ဈေးကွက်ကိုရောက်လာနိုင်တဲ့အဆင့်မျိုးမရှိဘူးလို့ကျွန်တော်တို့ကတော့မြင်တာပေါ့နော်ဒီသူတို့စိုက်လိုက်တဲ့အနည်းရှိပဲဖြစ်ဖြစ်ဟိုတနှစ်လောက်အပင်မျိုးပဲဖြစ်ဖြစ်ကတယောက်ချင်းစီကသူစိုက်ချင်တာစိုက်ကိုစိုက်ချင်တာစိုက်ဆိုတော့ဈေးကွက်မရောက်နိုင်ဘူးအဲ့တော့နိုင်ငံတော်ကလည်းစီမံကိန်းနဲ့လုပ်တယ်ဟိုစိုက်တဲ့သူကလည်းစိုက်တယ်ဒါပေမဲ့အကျိုးမရှိဘူးပေါ့အဲ့ဒါကိုမြင်တော့ကျွန်တော်တို့ကမြန်မာနိုင်ငံကဝါဆိုင်ပြည်ရေးတည်ရနေတယ်ကျွန်တော်တို့ကိုအဖွဲ့အကူညီပေးပါပေါ့အဲဇဂိုင်းတိုင်းထက်ပိုင်းဝါဆိုင်ပြည်ရဲ့တင်နေဖွဲ့ကျင်နေဆိုတာကိုတိုင်ပင်ကြရင်နဲ့ကျွန်တော်တို့ကတခါတယ်ဟုတ်ပြီအဲဆိုဝါဆိုင်တဲ့တကယ်ဆိုင်တဲ့တောင်သူတွေနဲ့ကျွန်တော်တို့တွားကျင်တယ်အဲဆိုတော့တကယ်ဆိုင်တဲ့တောင်သူတွေကိုဖိတ်ခေါ်မယ်ဖိတ်ခေါ်ပြီးတော့မှကျွန်တော်တို့မြန်မာနိုင်ငံဝါဆိုင်ပြည်တင်ရနေပြီးတော့ကိုပြီးတော့ရေးချောက်ပေးတာတို့လိုအပ်တဲ့အကူအညီပေးတာတို့နှီးပညာတို့ပေးတာတွေလုပ်မယ်ကျွန်တော်တို့ကတော့ကြားထဲကဒီဟိုပေါ့ facilitator အနေနဲ့ပဲကျွန်တော်တို့ကဆောင်ရွက်တဲ့သဘောပဲဗျဟုတ်ပါတော့
ဟုတ်ကဲ့facilitator ဆိုတော့ဟိုကိုနေကိုဒေတာမှာလုပ်တဲ့အစီအစဉ်ဖြစ်တဲ့အတွက်ကိုအမျိုးဝေတို့လိုမြို့ကန်နေအနေနဲ့ဒေတာကန်နေအနေနဲ့ကဘယ်နေရာတွေဘယ်ကွက်ဘယ်အကွက်တွေကတော့ဟိုလွတ်တယ်ပေါ့ဘယ်နေရာတွေကတော့ဝါဆိုင်ဖို့တင့်တော်တယ်စိုက်ပျိုးရေးတင့်တော်တယ်ဆိုတာကိုဒေတာကန်အနေနဲ့ရွေးပေးရတာပေါ့အဲ့တဘောလားခင်ဗျအ
ဲဟုတ်တယ်ပြကျွန်တော်တို့အဓိကကတော့ဒီကျွန်တော်တို့ calling ကသခိုင်းတိုင်းထက်ပိုင်း calling ကဝါကဟိုဘယ်နားဆိုင်ဆိုင်ပေါက်တယ်အဲကျွန်တော်ရှိမှအားတာချက်ကလေပြီးတော့မှကျွန်တော်တို့ဒီမြေကမြေလွတ်ကတော့ပဲကျွန်တော်တို့ကအဓိကတော့တက်တော့ကနေပြီးတော့မှဟ ဟိုသူတို့ပေးနိုင်တဲ့ဒီဒီတော်မျိုးပေါ့ CF အစုအဖွဲ့ပိုင်းဆိုင်ကင်းပေးနိုင်တဲ့တော်မျိုးအဓိကပေးမှာကျွန်တော်တို့သွားမှာကပုံနာနည်းနည်းဒီနာနည်းနည်းမဟုတ်ဘဲနဲ့ဟိုတင့်တော်တဲ့နေရာတစ်ခုမှာတစုတစည်းရဲ့ရနိုင်တဲ့မြေမျိုးအဓိကထားကောလင်းရဲ့လို့တော့မဟုတ်ဘူးကောလင်းနာမှာဝန်တိုလည်းရှိမယ်ပင်လယ်ဘူးလည်းရှိတယ်တဘောကမလုံနေလည်းရှိတယ်ပေါ့အဲ့ဒီထဲမှာဒီကအနည်းဆုံး1000 2000ပေါ့အဲ့လိုတစက်တစက်တည်းရနိုင်ဖို့ပို့ပြီးတော့ကျွန်တော်တို့အဓိကထားပြီးတော့မှပြောရဲဘာဖြစ်လို့လဲဆိုတော့ဒါမှကျွန်တော်တို့စီးပွားပြည့်သွားမယ်ဆိုရင်အဲ့ဒီတစုတစက်တည်းရှိမှကျွန်တော်တို့ဟိုနောက်ဆုံးအသေးစားတူဆက်ယုံထောင်တာအစဟိုကျန်တဲ့ဆက်ယုံနေလောက်တာဆိုတော့ကျွန်တော်တို့အဲ့ကြမှာကုန်ညာအောင်လွယ်ဘူးကုန်ကြောပြန်ပြောင်းလို့လွယ်မယ်ပေါ့အဲ့လိုကြီးပဲကျင်းတယ်ပါ
အခုကဒါဟိုဝါးကတော့အလွယ်တကူဆက်လို့ရတယ်အရင်ကြီးနဲတယ်ဟိုသူ့ကိုပြုစုဆောင်ရှောက်ပြုစုဆောင်ရှောက်ရတဲ့ဒီဈေးစကားလည်းနဲတယ်ပိုသက်စေပါညာစသဖြင့်ပေါ့နော်တခြားအပင်တွေစိုက်တာလည်းစာရင်ဆိုတဲ့ဟာကတော့ဒါအခြေခံရှိတာပေါ့နော်အခြေခံနားလည်းမရှိဒါပေမဲ့ဒီဝါးလိုပဲတခြားဟိုပေါ့ဈေးစကားစိုက်ပျိုးရေးဈေးစကားတက်တာမဲ့တခြားထွက်လာလို့ရှိရင်အကျိုးမြတ်ပို့ရှိစေမဲ့အသီးအနှံမျိုးကိုစဉ်းစားတာမျိုးရှိသလားဘာကြောင့်စဉ်းစားဖြစ်သွားလဲ why
ကျွန်တော်တို့ကဒီအခုအေကများတယ်ဆိုရင်တောင်သူတွေမှာအခက်အခဲရှိတာကဘာဖြစ်နိုင်လဲဆိုကျွန်တော်တို့တော်ဟိုအပြောင်းရှင်းအနည်းနဲ့စိုက်မလားဒါမှမဟုတ်ရင်ကိုလိုချင်တဲ့အပင်ကိုပဲဟိုသူ့ရဲ့အကျယ်လိုက်ကိုတပွားဟိုပြ20ကြားကိုတပင်စိုက်မယ်ဆို20ကြားမှာမှာ3-4ပြီပတ်လည်လေးပဲရှင်းတဲ့စနစ်မျိုးရှိတယ်နောက်တော့အပြောင်းရှင်းတဲ့စနစ်ရှိရပေါ့နော်တကယ်တမ်းစိုက်ခွင့်ပေးတာကအဲ့ဒီ90ဧကကိုကိုလျှောက်လိုက်90ဧကတစ်ခုလုံးမှာကိုဒီနှစ်ရှည်နှစ်တူဒီတခြားတင်းနံနေလဲစိုက်လို့ရတယ်နှစ်ရှည်ပင်တွေလဲကိုကြိုက်တဲ့အပင်ကိုစိုက်လို့ရတယ်နောက်ပြီးတော့ကျွန်တော်တို့ဝါးကိုစိုက်ချင်အပြင်ဝါးကကြံတဲ့အပင်တွေအောက်ဆီဂျင်နဆပ်ပို့ထုတ်တယ်အဲသဘာဝပတ်ဝန်းကျင်ကိုအများကြီးအထောက်အကူပြုတယ်ကျွန်တော်တို့ကအဓိကတောင်သူတွေကိုစိုက်စီချင်တာကတော့ဂီယာစနစ်ကိုလည်းမပြည့်စီချင်တော့ကျွန်တော်တို့ကအပြောင်ရှင်းတာကိုအားမပေးချင်
အခုစိုက်တဲ့နေရာမှာဝါးတွေအမျိုးမျိုးရှိတာဟိုဝဘိုးဝါဘာညာစသဖြင့်ပေါ့ဆိုတော့အဲ့ဒီဟာကကြတော့ဒီဝါးစိုက်ပြိုးရေးအတင်းကနေပြီးတော့မျိုးပေးတာရှိသလားဒါမှမဟုတ်ပိုပြီးအလုပ်ဖြစ်မဲ့မျိုးမျိုးပေါ့နော်အဲ့ဒါကိုဘယ်လိုရွေးကြမလဲ
ဒီကတော့သူဟိုသူတို့ကဖတ်စကန်တက်ပေါ့ဒါမျိုးပေးရမျိုးရှိရလေအမြစ်ချိုဆိုရင်ကျွန်တော်တို့ကမျိုးကမျိုးစည်းဝယ်မရဘူးသူကထိုင်းရနေပြီးတော့မှဂိုင်းကူးစနစ်နဲ့ဒါပေမဲ့ဟိုတပင်လောက်ဆိုင်လိုက်ရင်ကိုယ့်အကူဂိုင်းကူးလို့ရတဲ့အချက်မျိုးပေါ့မြစ်ချိုဝါဆိုဈေးကြီးဆုံးပဲသူကတနစ်သားပင်ပေါ့ဆိုရင်2000-2500ရှိရတာမျိုးပေါ့အဲအဲ့မြစ်ချိုပြီးရင်ဟိုနောက်ပြီးတော့မှအဲကျွန်တော်တို့ဒီဝဘိုးပေါ့ဝဘိုးမြက်ဆန်ကျဲအဲ့ဒါတော့ကျွန်တော်တို့မြန်မာနိုင်ငံဒေတာတော်တော်များများနဲ့လည်းကိုက်တယ်မျိုးစည်းရနိုင်တဲ့အတွက်ဈေးတက်တာနဲ့စိုက်လို့ရတယ်ကျွန်တော်တို့3000တန်ဘူးတဘူးဆိုရင်အပင်ထောင်ချီပြီးတော့ပါအဲ့ဒါဆိုတော့ဟိုဒေတာကနေရလဲတနည်းလောက်ကြိုပြိုးထားလိုက်တာနဲ့သူတို့အတွက်ကိုလွယ်လွယ်ကူကူစိုက်လို့ရတယ်ပေါ့အဲ့တော့အဓိကမြန်မာနိုင်ငံဝါဆိုက်ပြိုးရေးတင်ရတော့ဒီဘေဟာတွေကတော့စိုက်တင်တယ်ဆိုတာကိုတစ်ချက်ပြောတယ်ရေးခွက်ကတော့ဘေဟာတွေကပိုရှိတယ်ဆိုတာကိုပြောတယ်နောက်ဝင်းပါပြောလဲဆိုတော့ကုဒေတာမှာကိုက်နိုင်လားအဲ့ဒါလည်းရေးကြည့်တဲ့ချက်ပေါ့နော်ကျွန်တော်တို့ကဒီဈေးရတိုင်းစိုက်လို့လည်းမရပြန်ဘူးအဲ့တော့ကုဒေတာမှာပေါက်တက်ဝါမျိုးအကောဝါရဲ့သဘောတဘာဝဒီကျွန်တော်တို့ကဘယ်ဝါပဲဖြစ်ဖြစ်သဘောတူလုံးတယ်ဝါပါဝါမျိုးစားဆိုရွေးစရာမလို့အဲအထက်သားလုံးတယ်အမျိုးစားရွေးစရာမလို့တကယ်ဝါဖြစ်နေရင်ကိုယ်သူကလုံလောက်တယ်နောက်ပြီးတော့ဝါပရိဘောကလုံးတယ်အဲ့ဒါလည်းအမျိုးစားရွေးချယ်နေကြမလို့ပေါ့အဲ့တော့ကျွန်တော်ဝါကိုအဓိကဟိုကိုဒေတာနဲ့ကန့်ညီတဲ့ဝါမျိုးကိုစိုက
်နောက်တစ်ခုကျွန်တော်မေးချင်တာဒီလိုဥပဒေလမ်းကြောင်းပေါ့နော်ဆိုကြပါစို့ဟို3ဧက30တန်ဒီ50တန်ဒီတောင်သူတူကိုချပေးလိုက်ပြီဆိုရင်အဲ့ဒီမြေကသူ့အနေနဲ့ဘယ်လောက်ထိလှုပ်ရှားပိုင်ခွင့်ရှိတယ်လဲသူ့ရဲ့ပိုင်သူကဘလို့ပိုင်ဆိုင်မလဲဒီမြေမှာဘာဟိုဟာပေါ့သူ့ကိုတေးအပိုင်ပေးလိုက်တာလားဒါမှမဟုတ်လဲငှားတဲ့သဘောနဲ့ပေးတာလားဘလို့ပုံစံနဲ့ပေးတာလဲဆိုတာလေးလည်းပြောပြပါအောင
်အဲ့တူအဝါကိုကြောင့်လည်းညောသူ့ရဲ့ CF ရဲ့သဘောတရားကသူက130ဟိုစာချုပ်ပေါ့130အငားစာချုပ်ချိုးရတယ်135ပေးလိုက်တာအဲ့မြေကိုလေဟိုကျွန်တော်အင်ဂရန်လို့ပေါ့130ကရန်ထုတ်ပေးလိုက်တာဟုတ်တယ်အဲ130အတွင်းသူစိုက်ဒါစိုက်အဲ့တည်းမှာရှိရဲဘာပင်ပဲဖြစ်ဖြစ်တရားဝင်ရောင်းချပိုင်ဝင်ရှိတယ်ကြုံပဲဖြစ်ဖြစ်အမာပဲဖြစ်ဖြစ်ဝါပဲဖြစ်ဖြစ်တရားဝင်ကုသရောင်းဝယ်ခွင့်မှာရပါမှာ130ကရန်ထုတ်ပေးရပေါ့မြေခင်းဟု
တ်ကဲ့အဲ့ဒါအခမဲ့ပေးတာ
အဲအခမဲ့ဆိုရင်၅ခရှိတယ်ဗျာတရေကောင်မများပါဘူး1000 2000အဲ့လိုပေါ့သူကသူ့ရဲ့ဟိုမြေနေရာဆန်သတ်မှတ်ချက်ပေါ်မူတည်ပြီးတော့မှကွင်းနဲ့ရှင်ပြည်သားမျိုးတော့တအားမကျန်တဲ့နေရာမျိုးဆိုရင်သူကဟိုမြေပြင်ပြန်ပြူးတဲ့ဗာညာဆိုရင်အဲ့လို2000ပေါ့အဲဟိုတရေကောင်2000လုံးလို့1000လုံးလို့မြေ၅ခရှိတယ်ပြောတာ
ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့အင်္ဂါမနက်ခင်းတွေမှာလည်းတစ်ခေါက်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်ရှင်တော်ရရှင်များရှင်လာမယ့်အင်္ဂါညတရက်လေးလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာကိုလည်းနားဆင်ရအောင်ပါ
ရခိုင်မြောက်ပိုင်းပြည်ပခါကနေပြီးတော့ထွက်ပြေးကြရတဲ့ဒေသခံတွေပြန်လည်နေရာချထားရင်းနဲ့တဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုပြန်လည်စီစစ်လက်ခံမဲ့အစီအစဉ်တွေအတွက်တက်ဆိုင်အောင်အာဏာပိုင်တွေညှိနှိုင်းဆောင်ရွက်နေကြပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေကိုစီစစ်လက်ခံရေးမှာဘယ်လိုမျိုးအကျပ်တဲတွေနဲ့စင်ခေါ်ချက်တွေရှိနိုင်ပါသလဲ။နောက်ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်နဲ့ပတ်သက်လို့စိုးရိမ်ချက်တွေအခက်အခဲတွေနဲ့ဖြစ်နိုင်ခြေနည်းလမ်းတွေကိုအခုလာမယ့်အင်္ဂါနေ့ညပိုင်းဒေသရီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြေမြန်လူရဲတော်ရရှင်တွေ VUE မြန်မာပိုင်းကိုတယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ် VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@vuenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြေမြန်ကြမယ်တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
နောက်ပြန်အင်္ဂါညဒရိုက်လီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်အပတ်စဉ်ကဏ္ဍတွေကိုပြန်ပြီးတင်ဆက်ပေးကြပါတယ်ကိုကြော်ကြော်သိအစီအစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ် Wi-Fi သုံးပြီးတော့အင်တာနက်ချိတ်ဆက်ချိန်မှာအဲ့ဒီ Wi-Fi ဆက်သွယ်ရေးမှာရှိနေနိုင်တဲ့လုံခြုံရေးပိုင်းအားနည်းချက်ကိုအသုံးပြုပြီးတော့မတမာသူတူဦးကနေခိုးဝင်နိုင်တဲ့အခြေအနေရှိတာကိုတော့ပြီးခဲ့တဲ့သတင်းပတ်မှာသူတီတီနှစ်ဦးကတွေ့ရှိခဲ့ပါတယ်။အင်တာနက်နည်းပညာလောကကိုလှုပ်ခတ်သွားစေတဲ့အဲ့ဒီတိုက်ခိုက်မှုအနေနဲ့အကြောင်းဒီသတင်းပတ်ဘလော့ဂါတွေပြောသမျှအစီအစဉ်မှာကိုကျော်ကျော်သိန်းကမက်အင်ဂျင်နိုင်တဲ့အတူတင်ပြထားတာနားဆင်ပါရှင
်။မင်းရဲ့ဖုန်းနဲ့ပဲဖြစ်ဖြစ်ကွန်ပျူတာနဲ့ပဲဖြစ်ဖြစ် Wi-Fi ကိုသုံးတယ်မလားဗျ။
သုံးတာပေါ့။အများအားဖြင့်ဖုန်းနဲ့အင်တာနက်ကိုသုံးတယ်ဆိုရင်ကိုယ့်ဖုန်းရဲ့တလားစာဒေတာသုံးလို့ရတဲ့ပမာဏကို Twitter ပို့အတွက်ဒီ Wi-Fi ရတဲ့နေရာတိုင်းမှာ Wi-Fi နဲ့ပဲသုံးတာများတာပဲ။ဘာဖြစ်လို့လဲရှင်
။အော်ဒီလိုပါ။ Wi-Fi သုံးတဲ့လူတွေအတွက်ကိုယ့်ဖုန်းဒါမှမဟုတ်ကွန်ပျူတာတွေကိုမတမာသူတူက Wi-Fi ဆက်သွယ်ချက်ကနေတဆင့်ခိုးဝင်လို့ရတဲ့အားနည်းချက်တခုရှိတယ်ဆိုတာပြီးခဲ့တဲ့ပတ်ကပဲသတင်းတွေထွက်လာလို့လေ
။အော်အဲ့ဒါကြားလိုက်တယ်ရှင်။crack attack ဆိုတာလေဘယ်လ်ဂျီယံကသူတေတီနှစ်ဦးစတွေ့ပြီးတော့ထုတ်ရေးလိုက်တာနဲ့အင်တာနက်ဆက်သွယ်ရေးလောကမှာအတော်လေးလှုပ်လှုပ်ခတ်ခတ်ဖြစ်သွားခဲ့တာပဲ
ဟုတ်တယ်ဗျဘယ်လ်ဂျီယံနိုင်ငံ KU Leuven တက္ကသိုလ်ကသူတေတီတွေဖြစ်တဲ့ Matthew van Hoff နဲ့ Frank Pearson တို့က Wi-Fi အင်တာနက်ဆက်သွယ်ရေးမှာလုံခြုံရေးပိုင်းအားနည်းချက်ရှိနေတာကိုတွေ့ခဲ့ကြတာ crack ဆိုတာကတော့ key reinstallation attack ဆိုတာရဲ့အတိုးကောက်စာလုံးပါပဲပြောရရင်တော့Wi-Fi ဆက်သွယ်ရေးတွေမှာရှိနေတဲ့လုံခြုံရေးပိုင်းအားနည်းချက်တခုကိုဟက်ကာလို့သိကြတဲ့မတမာသူတူဦးကဒီ crack နည်းလမ်းကိုသုံးပြီးတော့ကိုယ့်ရဲ့ဖုန်းဒါမှမဟုတ်ကွန်ပျူတာတွေကအချက်လက်တွေကိုခိုးယူလို့ရတဲ့သဘောပေါ့
ဒါကအတော်အန္တရာယ်ကြီးတာပဲကိုကျော်သိရေကိုယ့်ရဲ့ဖုန်းထဲမှာပဲဖြစ်ဖြစ်ကွန်ပျူတာထဲမှာပဲဖြစ်ဖြစ်ဘဏ်နဲ့ဆိုင်တဲ့အချက်အလက်တွေ credit card နဲ့ဆိုင်တဲ့အချက်အလက်တွေ password တွေနောက် chat တင်မှာပြောထားတာတွေ email တွေဓာတ်ပုံတွေစတဲ့အရေးကြီးတဲ့ပုဂ္ဂိုလ်ကြီးအချက်အလက်တွေကရှိနေတာလေဖုန်းတွေကွန်ပျူတာတွေတဲကို Wi-Fi ကတစ်ဆင့်ခိုးဝင်လို့ရပြီဆိုမှတော့အဲ့ဒီအချက်အလက်တွေအကုန်လုံးကိုခိုးယူလို့ရပြီပေါ့အ
ဲ့ဒီလိုကိုယ့်ရဲ့အချက်အလက်တွေကိုခိုးယူလို့ရရုံနဲ့မဟုတ်သေးဘူးဗျကိုယ့်ရဲ့ဖုန်းတို့ကွန်ပျူတာတို့ကို Android ပေးနိုင်တဲ့ malware တို့ ransomware တို့စတဲ့မကောင်းဆိုးရွား software တွေကိုထည့်လိုက်ပြီးပိုပြီးဒုက္ခပေးနိုင်နေတယ်ဒါကြောင့်လဲ Internet နည်းပညာလောကကြီးတစ်ခုလုံးအတော်လေးထိတ်လန့်ပြီးလိုအပ်တဲ့သတင်းအချက်အလက်တွေအကာအကွယ်တွေချက်ချင်းလိုထုတ်ပေးခဲ့ကြတာပဲ Wi-Fi ချိတ်လို့ရတဲ့ဘလိုမျိုးတကူရေသုံးအိမ်သုံးပစ္စည်းမဆိုဒီအားနည်းချက်ရှိနေနိုင်တာမလားမညာရှင်တွေပြောရဆိုရင်ဖြင့်လက်ရှိဒီကမ္ဘာလုံးမှာသုံးနေကြတဲ့ Operating System OS တွေအားလုံးမှာဒီ Android ရှိနေတယ်လို့ဆိုတယ် Linux OS ကိုသုံးတဲ့ပစ္စည်းတွေနဲ့ Android OS version 6.0 ဒါမှမဟုတ်ဒီထက်မြင့်တဲ့ version ကိုသုံးတဲ့ပစ္စည်းတွေအထူးသဖြင့် Android ရှိတယ်လို့ဆိုရပြဒီအချက်အရဆိုရင် Android OS သုံးတဲ့ဖုန်းနဲ့ကွန်ပျူတာ40ရာခိုင်နှုန်းကျော်အတွက် Android ရှိတဲ့သဘောပဲ
သတင်းတွေထဲမှာတွေးလိုက်တဲ့လောက်ကတော့ Microsoft ကချက်ချင်းပဲသူ့ရဲ့ Windows OS 3 ပစ္စည်းတွေအတွက်လုံခြုံရေးပိုင်းအဆင့်မြင့်မှု update ထုတ်ပေးခဲ့ပါတယ်။နောက်ဒီ Apple company ကလည်းသူတို့ထုတ်တဲ့ပစ္စည်းတွေအားလုံးမှာဒီအားနည်းချက်ကိုပြင်ဆင်ထားပြီးဖြစ်ပြီးတော့နောက်သတင်းပတ်အနည်းငယ်အတွင်းမှာအားလုံးအတွက် update ထုတ်ပေးမယ်လို့ပြောထားပါတယ်။ဒါအပြင်ဖြစ်နိုင်တဲ့အချိန်တိုင်းမှာ Ethernet cable ကိုသုံးပြီးInternet ကိုချိတ်ဆက်သုံးဆွဲဖို့အကြံပေးကြတာတွေကိုလည်းတွေ့လိုက်တယ်လေမလိုအပ်တဲ့အချိန်မှာ Wi-Fi ကိုချိတ်မထားဘဲနဲ့ပိတ်ပစ်ထားဖို့အကြံပေးထားတာမျိုးကိုလည်းသတိထားမိလိုက်တယ်ရှင်ပြီးတော့ဒီ Mobile Phone လို့ပစ္စည်းတွေကို Update လုပ်တာကလည်းလူတိုင်းအဆင်ပြေပြေလုပ်နိုင်ကြတာမဟုတ်တော့အဲ့ဒီလိုအကြံမျိုးကလည်းအသုံးဝင်တန်ကောင်းပါရဲ့လေ
Wi-Fi နိပညာဆိုင်ရာကုမ္ပဏီရာပေါင်းများစွာကိုကူစားပြုတဲ့ Wi-Fi Alliance ဆိုတဲ့အဖွဲ့ကတော့ကိုယ့် software ကို update လုပ်လိုက်ရုံနဲ့ Android ကိုဖြည့်ရှင်းနိုင်တယ်လို့ပြောပါတယ်။သူတို့အဖွဲ့ဝင်ကုမ္ပဏီတွေကလည်းသုံးစွဲသူတွေအတွက် security update တွေဖြစ်နိုင်သမျှအမြန်ဆုံးထုတ်ပေးဖို့အကြံပေးတိုက်တွန်းခဲ့ပါတယ်။ကုမ္ပဏီအများစုကလည်းအဲ့ဒီလို update တွေချက်ချင်းလို့ထုတ်ပေးခဲ့ကြတာပါပဲ
။ဒါကြောင့်လည်းဒီ crack တိုက်ခိုက်မှုခံရနိုင်တယ်ဆိုတာသူတေတီတွေပြောခဲ့ပေမဲ့တကယ်တမ်းကြီးကြီးမားမားတိုက်ခိုက်ခံရတဲ့သတင်းမျိုးတွေမထွက်ခဲ့တာထင်ပါရဲ့ကန်ကောင်းတယ်လို့ဆိုရမလားပဲကိုကျော်သိန်းကြီ
း crack ကိုစပြီးဖော်ထုတ်ခဲ့တဲ့သူတေတီနှစ်ဦးတည်းကတဦးဖြစ်တဲ့ Van Hove ကတော့ crack နီလန်းကိုတုံပြီးတိုက်ခိုက်ခံရဖို့ဘယ်လောက်တောင်အားနည်းချက်ရှိနေတယ်ဆိုတာကိုတည်တည်ပြခဲ့ပါတယ်ဒါပေမဲ့လည်းဒီနီလန်းနဲ့တိုက်ခိုက်တာမျိုးတွေတကယ်တမ်းရှိနေသလားဆိုတာကိုတော့သူ့အနေနဲ့စမ်းစစ်နိုင်တဲ့အနေအထားမရှိဘူးလို့သူ့ရဲ့ website မှာသတိပေးထားပါသေးတယ်။
ဘလို့ပဲဖြစ်ဖြစ် Wi-Fi သုံးသူတွေအနေနဲ့သတိဆိုတာပိုတယ်မရှိရအောင်ကြိုတင်ကာကွယ်ထားတာတော့အကောင်းဆုံးပါပဲ။ကိုယ့်ရဲ့ smartphone, tablet နဲ့ laptop computer တွေက OS တွေအတွက် update တွေရပြီဆိုတာနဲ့ချက်ချင်းလုံးတင်ပါတယ်။ဖြစ်နိုင်မယ်ဆိုရင် Wi-Fi ချိတ်ပေးတဲ့ကိုယ့် internet router ရဲ့ firmware ကို update လုပ်ဖို့လည်းအကြံပေးထားကြပါတယ
်။ဒီခေတ်မှာကနေရာတကာ internet ဖြစ်နေတယ်လို့Wi-Fi ကိုအသုံးပြုတာကလည်းတိတ်ကိုကျေပြန့်လာနေတာဆိုတော့အခုလိုတိုက်ခိုက်ခံရနိုင်စေ Android မျိုးကိုအထူးပဲသတိထားသင့်ပါတယ်။ Mobile phone, tablet နဲ့ laptop တွေကိုသုံးစွဲသူတွေအနေနဲ့လေဆိပ်တို့၊ကုန်တိုက်တို့၊စားသောက်ဆိုင်တို့၊ coffee ဆိုင်တို့မှာအခမဲ့ပေးထားတဲ့ Wi-Fi ကိုအသုံးပြုမယ်ဆိုရင်အထူးပဲသတိထားသင့်ပါတယ်
။ဟုတ်ပါတယ်ခင်မင်းဤပညာတွေကလူတွေရဲ့နေတတူဝနေထိုင်လုပ်ကံရတာတွေကိုအရင်တုန်းကတည်းကပိုပြီးအဆင်ပြေပြေဖြစ်အောင်လုပ်ပေးနိုင်တယ်လို့မတမာသူတွေကလည်းအန်ဒီရဲ့ပေးနိုင်တဲ့အားနည်းချက်တွေကလည်းအမြဲလိုလိုရှိနေတာမို့မပြတ်သတိရှိနေတင်ပါတယ်ရှင
်ကွန်ပျူတာဗိုင်းရပ်စ်နဲ့ပတ်သက်ရင်တော့ဗိုင်းရပ်စ်အသစ်ထွက်လာပြီးတိုက်ခိုက်ခံရပြီးမှအဲ့ဒီဗိုင်းရပ်စ်ကိုနှိမ်နင်းနိုင်တဲ့အန်တီဗိုင်းရပ်စ်ကိုထုတ်လို့ရတာမို့ကိုကိုယ်တိုင်ရဲ့အသည့်သတိနဲ့သာအန်ဒရယ်ကိုကြိုတင်ကာကွယ်နိုင်မှာဖြစ်ကြောင်းပါခင်ဗျာ
။ကိုကျော်ကျော်သိန်းအစီအစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုမျိုးအပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မရေးတန်တာကျော်အစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလာမှာတော့လူမှုရေးရာကိစ္စရပ်တွေနိုင်ငံရေးတွေမှာဝင်ပြီးတော့ပြောကြလှုပ်ရှားကြတဲ့ဂီတနယ်ပယ်ကနာမည်ကျော်တချို့ရဲ့သတင်းကိုကြားကြရမှာပါဘရစ်တင်ထိနဲ့အရာရာကိုဆက်ခံရမယ့်ဒုတိယနေရာမှာရှိတဲ့ Cambridge မြို့သားမင်းသား William နဲ့ကြည်ရတော့ Kate တို့ဟာတက်တက်မြောက်ရင်သွေးငယ်လေးကိုအပီလာမှာမွေးဖွားမယ်လို့အတည်ပြုသွားခဲ့ပါတယ်မျိုးသားနဲ့မျိုးသားကတော့ဆိုတဲ့ယာရုနေရာရှိထားတဲ့သူတို့ဇနီးမောင်နှံဟာကိတ်ကကိုဝင်ရှိနေပြီလို့ပြီးခဲ့တဲ့လတုန်းကကြေညာခဲ့တာဖြစ်ပြီးတော့သူကိုဝင်ရှိစားကလေးကတော်တော်လေးနေထိုင်မကောင်းဖြစ်နေခဲ့တာပါသူတို့ရဲ့တတရားမြောက်ရင်သွေးမွေးမဲ့ရဲ့အတိအကျကိုတော့သူတို့မကြေညာပါဘူးဗြိတိရှ်ထီနဲ့အမွေအတွက်နံပါတ်5နေရာမှာရှိမဲ့ကလေးလေးကိုအေပီလာမှာမွေးဖွားမယ်လို့သာကန်စင်တန်နန်းတော်ရဲ့ကြေညာချက်မှာခတ်တူတူပြောထားတာပါတနင်္လာနေ့တုန်းကတော့မျိုးသားကတော့ကိတ်ရောက်သူကိုဝင်ရှိပြီးနောက်ပိုင်းဒုတိယမြောက်အကြိမ်ဖြစ်နေပြိတက်ရှိမောက်ထွက်လာခဲ့ပြီးတော့လန်ဒန်မြို့တော်ကဘက်တင်တန်မိရထားဘူရာယုံမှာကျင်းပတဲ့ရန်မငွေရှာပွဲအခမ်းအနားတစ်ခုကိုတက်ရောက်လာခဲ့ပါတယ်။အဲ့မှာသူကဗြိတိရှ်ပုံမြင်စာအုပ်ထဲကဇက်ကောင်လေးဖြစ်တဲ့ဘက်တင်တန်ဘန်းဝဝုံလိုဝတ်ထားတဲ့သူနဲ့တွေ့ပြီးတော့ကားခဲ့သေးတာပါ။ သူတို့မိသားစုမှာမင်းသားဝီလျံရောကိတ်ရောနှစ်ဦးလုံးကအသက်35နှစ်ဝန်းကျင်ရှိပြီးတော့သူတို့ရဲ့လက်ရှိကလေးနှစ်ဦးမှာတော့တားကြီးဂျော့ချ်က၄နှစ်၊တမီးငယ်ရှာလတ်က၂နှစ်ရှိပြီဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပုံတူဖျောင်းရုပ်တုကိုအများရဲ့တောင်းဆိုမှုကြောင့်ဂျာမနီနိုင်ငံဘာလင်မြို့တော်ကမက်ဒမ်တူဆော့ဖျောင်းရုပ်တုပြတိုင်းမှာအော်တိုဘာလ20ရက်နေ့ကစတင်ပြသထားမယ်လို့ပြားလိုက်ပြောရေးဆိုခွင့်ရှိသူတွေကပြောပါတယ်။တကယ်တမ်းကျတော့ဒါဟာကျမတို့ရဲ့ကိုယ်တိုင်ဆုံးဖြတ်ချက်နဲ့လုပ်တာမျိုးမဟုတ်ပါဘူး။ကျမတို့ပြားလိုက်ကိုလာကြည့်တဲ့သူတွေအားလုံးတောင်းဆိုနေကြလို့ပါ။
Mehr ist es der Wunsch unserer Besucher. Denn wir fragen regelmäßig am Ende der Ausstellung in Terminal
2. အများကကျမတို့ကပြားလိုက်ကိုကြည့်ပြီးထွက်လာတဲ့သူတွေကိုဒီပြားလိုက်မှာလိုအပ်ချက်ဘာရှိလဲဆိုတဲ့မေးခွန်းကိုမေးပါတယ်။ဘသူပုံသူကြည့်ကျင်လဲဆိုတာမျိုးပေါ့နော်အဲ့တော့ပြီးခဲ့တဲ့တနှစ်ကျော်ကာလတွင်ကပြားရည်လာသူတွေရဲ့အဖြစ်ကိုကြည့်မယ်ဆိုရင်သူတို့ကြည့်ကျင်တဲ့သူတွေစီးရင်ထဲမှာသမရထရမ့်ကထိတ်ဆုံးကရှိနေပါတယ်လို့ပြားရည်ပြောရေးဆိုခွင့်ရှိသူနီနာဇာဘာကပြောပါတယ်အဲ့ဒီကလေးကသူတို့ကသမရထရမ့်ရဲ့ပုံသူဖျောင်းရုပ်တုတစ်ခုထူးစစ်နိုင်မှုစူးစမ်းခဲ့လို့ဆိုပါတယ်သူတို့ဘာတွေလုပ်ခဲ့ရလဲဆိုရင်တော့ဒီရုပ်ထုဖြစ်ဖို့6လကြာအချိန်ယူခဲ့ပြီးတော့ဖျောင်းရုပ်တုထူးစစ်ကျွမ်းကျင်သူ16ဦးဝိုင်းပြီးတော့သူနဲ့အတူဆုံးဖြစ်ဖို့စ조사ထုစစ်ခဲ့ပါတယ်။ဒီရုပ်ထုပြီးသွားတော့လည်းအရန်တူရဲဆိုတဲ့မှတ်ချက်တွေကိုကြားရပါတယ်။အခုလက်ရှိသမရထရမ့်ရဲ့ရုပ်ပုံတိုင်းတသွေးမတိန်တူတာပါလို့သူကပြောသွားပါတယ်။သမရထရမ့်ကလည်းသူ့ရဲ့ဖျောင်းရုပ်ထုထုစစ်တယ်ဆိုတာသိထားပါတယ်။ဗဒန်တူဆော့ပြတဲ့ကအင်ဗျူရောကိုအကြောင်းကြားပြီးတော့အင်ဗျူရောရဲ့အားပေးကူညီမှုနဲ့ဖျောင်းရုပ်ထုကိုထုစစ်တာဖြစ်ပါတယ်။ဒီကိုခဏအနေအထားအတိုင်းအတာဒါတွေအားလုံးအင်ဗျူရောရဲ့အတီးပြုချက်ရပြီးသားလည်းဖြစ်ပါတယ်။သမရထရမ့်ရဲ့ကိုတိုင်းတာကိုလည်းသူတို့စီအင်ဗျူရောကပို့ပေးတာဖြစ်ပါတယ်။ဒီလိုသမရထရမ့်ရဲ့ရုပ်တုထားရှိမှုပေါ်မှာအငင်းပွားစရာတွေရှိလာနိုင်တာကိုလည်းပြားလိုက်ကကြိုပြီးတော့တွေးထားပြီးသားဖြစ်ပါတယ်။တကယ်ဆိုရင်ရုပ်တုအစ်စ်တစ်ခုထုတ်ပြလိုက်တိုင်းဘာဖြစ်လို့ဒီရုပ်တုထုတာလဲ။ဒီရုပ်တုရှိတယ်လားမရှိတယ်မူလားဒါမျိုးအငင်းပွားမှုတွေရှိတတ်တာမလို့အခုတစ်ခါမှဒီလိုမျိုးကနေပေါ်လာရင်လည်းအံ့ဩစရာတော့မဟုတ်ပါဘူး။သမရထရမ့်ရဲ့ရုပ်တုထားတဲ့အခါပို့ပြီးတော့တင်းတင်းကြပ်ကြပ်စောင့်ကြည့်မလားဆိုရင်တော့မစ်ဇာဘီကကျမတို့ကဒီမိုကရေစီနည်းကြလောက်တာပါပြားလိုက်လာတဲ့သူတွေကကြည့်ချင်တယ်ဒီတော့ပြားလိုက်လာသူတွေရဲ့ဆန္ဒအတိုင်းဒီရုပ်ထုကိုထားပေးတာပါဒီကိစ္စအပေါ်မှာလည်းပြဿနာရှိလာမယ်လို့မထင်ပါဘူးတဲ့ဒီပြားလိုက်မှာလည်းအရှိချောင်တွေကငင်းပွားစရာဖြစ်တဲ့သူတွေရဲ့ရုပ်တုလည်းရှိတာပါသူတို့အတွက်ဘာမှထူးထူးခြားခြားလုံလုံရေးတိုးချတာမျိုးမရှိပါဘူးဟုတ်ပါရင်ဒီကိစ္စအရင်စစ်လိုက်တော့လေလူတွေအနေနဲ့ကဒီရုပ်ထုကိုအသက်ဝင်အောင်ထုစစ်ထားနိုင်တဲ့အမှုပညာဖန်တီးမှုဖြစ်နေပဲခံစားရှုမြင်ပြီးတော့တံပိုးထားတဲ့ကြောက်ပဲလိုတာဖြစ်ပါတယ်နော်ဒီတက်ပြောင်းသတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Painted on the side and bright red. It's gonna stay bright. Here comes a crazy fan. Oh. Up in my face. Oh no. Security. မင်းသနာကျော်စီစဉ်တင်ဆက်တဲ့တတ်တက်ရောက်သတင်းလွှာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့တနင်္လာနေ့ညအတွက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ဒီသတင်းပတ်မှာတော့ Fulbright ပညာသင်ဆုကိုရပြီးတော့အမေရိကန်ပြည်ထောင်စုမှာပြည်သူ့ကျန်းမာရေးမဟာဘွဲ့ပညာတက်ရောက်တင်ကြားနေတဲ့မတ်တီရာလင်းဘာကိုယုံကြည်တဲ့ဒလဲဆိုတာကိုနားဆင်ကြရအောင်ပါ။မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်။
ကျမဒီအမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်မှာရှိရယ် University of South Florida မှာပြည်သူ့ကျမရေးမှာပွဲကို Fulbright ပညာသင်ဆုနေလာရောက်ပြီးတော့တင်နေရပါဒီနေ့သူယုံကြည်ရကဏ္ဍမှာကျမမျှဝေချင်တာလေးနှစ်ခုရှိပါတယ်ပထမတစ်ခုကတော့ဒီပညာသင်ဆုနဲ့ပတ်သက်ပြီးတော့ဘာကြောင့်ရှောက်ခဲ့တယ်ဘယ်လိုရခဲ့တယ်ဆိုတဲ့ဟာနဲ့အခုလက်ရှိပေါ်တင်နေတဲ့အတိုင်းအတာမှာဘာတွေများလေးလာမှုလဲဆိုတဲ့ဟာလေးပါအဲ့တော့ဒီပညာသင်ဆုကဘာကြောင့်ရှောက်တယ်လဲဆိုလို့ရှိရင်ကျမလေးပဲဘွဲ့တစ်ခုရပြီးတော့လုပ်ငန်းခွင်ထဲမှာ10နှစ်ကျော်လောက်ကျမလုပ်တယ်အဲ့တော့ဒီလုံရင်ကနေပြီးတော့တင်ယူတာအကောင်းဆုံးဆိုတာကိုကျမလက်ခံပါတယ်ပြီးတော့သဘောလေးကြတယ်ဒါပေမဲ့တကယ်တမ်းအလုပ်လုပ်တဲ့အခါကျတော့ကျမတို့အနေနဲ့က
ဒီနိပညာပိုင်းဆိုင်ရာမှာအခက်အခဲတွေရှိရယ်အဲတခုခုပေါ်ရန်တော့တည်ရယ်တည်တည်ချာချာတည်တည်ချာချာအတွင်းအထိမတည်နိုင်ဘူးအဲ့တော့ပညာရဲ့တခုစောက်ချတင်ကြဖို့အချိန်ကာလတခုယူပြီးတော့တင်တဲ့အကောင်းဆုံးမဲဆိုတာကိုကျွန်မယုံကြည်လာတဲ့အဲ့အတွက်ကြောင့်ကျွန်မပညာတင်စုကိုရှောက်ဖြစ်တယ်ပညာတင်စုရှောက်တဲ့အခါမှာလည်းပဲကျွန်မအတုံးချိန်ညှောက်ရှောက်ပြီးတော့ဒီအတုံးချိန်များမှာကျွန်မရတာပါအဲ့လိ ဘာကြောင့်ဒီဟာကိုရှောက်ရတယ်အဲဘာတွေကိုတင်ချင်တာအဲတင်ပြီးပြန်လာရင်တော့ဘာတွေများအသုံးချနိုင်လဲဆိုတဲ့ဟာကိုရေးဘူးရမဟုတ်ဘဲနဲ့တိတိကျကျပြောခြင်းအပြင်ကိုယ့်ရဲ့ရှောက်လာပို့ပြီးတော့ပေါ်တော့ဟိုခိုင်မာနိုင်တယ်လို့ကျွန်မမြင်ပါတယ်အဲ့တော့အခုဒီမှာကျွန်မဘာတွေများလေးလာမိတယ်လဲပေါ်တော့ဆိုရင်ဟိုပြည်သူ့ကျန်းမာရေးနဲ့ပတ်သက်ပြီးတော့တတိယဝင်တည်ရတယ်အမေရိကန်နိုင်ငံမှာကြတော့သူကဘာပဲလုပ်လို့ဟို research ပေါ်အခြေခံနေသူဒီသနာပေါ်မှာအခြေခံနေအဲသတင်းချက်လက်တွေပေါ်မှာအခြေခံပြီးရောမှာဘယ်ဟာဒီအကောင်းဆုံးကျန်းမာရေးအလိအချက်နေလဲဆိုတဲ့အခါကျတော့ကျမတို့ဟိုစံတဝါဝါသွားနေစရာမလိုပဲနေသူတွေရဲ့ပေါ်တော့ best practices တွေကိုကြည့်ပြီးရောကျမတို့ကအကောင်းဆုံးကိုရွေးချယ်နိုင်နေကိုယ်နိုင်ငံနဲ့ပေါ်ကိုက်နေတဲ့အကောင်းဆုံးရွေးချယ်နိုင်နေအဒီဟာလေးကကျမတို့တော်တော်သဘောကျပါတယ်ပြီးတော့ဘာသာရဲ့အပြင်သူတို့ရဲ့တင်စားရေးစနစ်ပေါ့နော်ဟိုအလွတ်ကျက်ပြီးတော့အလွတ်ဖြည်တာမျိုးမဟုတ်ဖင်းနေတကယ်ပဲကိုကဒီဘာသာရဲ့ကိုတည်တည်ချာချာတိမာဖြည်နိုင်နေဟိုပေါ့နော်ဟို open book လိုမျိုးစာအုပ်တွေဖွင့်ပြီးရောအကြည့်လို့ရတယ် internet ထဲမှာရှာလို့ရတယ်ဆိုရင်တော့မှပဲကိုကတိတိကျကျမသိဘူးဆိုလို့ရှိရင်သူတို့ပေးရဲ့ assignment တွေ project တွေကိုမလုံးနိုင်ဘူးအဲ့တော့တကယ်ပဲတက်မြောက်သွားတယ်တကယ်ပဲဒီဘာသာရပ်မှာကျွမ်းကျင်သွားတယ်အဲ့ဒီဟာလေးကိုကျွန်မကြိုက်ပါတယ်အဲ့ဒါလေးပြန်ပြီးတော့လေကိုယ်နိုင်ငံကိုယူချင်ပါတယ်အဲ့ဒီတော့ကျွန်မအကြံပေးချင်တာကတော့ဟိုပညာရေးနဲ့ကျွန်မတို့ရဲ့ဟိုပေါ့နော်ဟိုကျန်းမာရေးကိုအဆင့်တန်းမြင့်တင်နိုင်တဲ့အတွက်ကြောင့်မို့လို့အကုန်လုံးတော့ဟိုဒီပညာသင်စုရှောက်ပြီးရောဒီမှာလာပြီးရောအကြောင်းတက်တဲ့မြန်မာပြည
်အပတ်စဉ်ပြင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ခင်ဗျာ။ကျွန်တော်ပြန်ဆက်ပေးပါမယ
်မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်အားစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီနေ့နာညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမနေ့ပြန်အင်္ဂါမနေ့ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 40 49နဲ့50တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်အခုတော့အစီအစဉ်တွေမကြခင်အဆုံးသတ်တော့မယ့်အချိန်မှာသတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်
ရိုဟင်ဂျာတွေခံစားနေရတဲ့အတိဒုက္ခတွေနဲ့အကြမ်းဖက်မှုတွေကိုရပ်တန့်သွားစေရည်အတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းကအစွမ်းကုန်ဆောင်ရွက်ပေးဖို့ဂျော်ဒန်မိဖုရားကတောင်းဆိုလိုက်ပါတယ်ဒီလိုဆောင်ရွက်ဖို့ကတာဝန်အရာတွေမဟုတ်ဘဲတရားမျှတရေးအတွက်ပါဖြစ်တယ်လို့ပြောဆိုသွားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကူတူပလောင်ရိုဟင်ဂျာဒုက္ခသည်စခန်းကိုဂျော်ဒန်မိဖုရားရနီယာဒီကနေ့တနင်္လာနေ့မှာတွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်အမေရိကန်ရဲ့တောင်အာရှရေးရာမဟာဗျူဟာသစ်ကိုအာဖဂန်ခေါင်းဆောင်နေနဲ့ဆွေးနွေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson အာဖဂန်နစ်စတနိုင်ငံကိုကြိုတင်မကြညာပဲရောက်ရှိနေပါတယ်။အရှေ့အလယ်ပိုင်းနဲ့တောင်အာရှခီးစဉ်တွားရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးကဒီကနေ့မှာတော့အာဖဂန်သမ္မတဂါနီအစိုးရအဖွဲ့အမှုဆောင်အရာရှိချုပ်အဗ်ဒူလာအဗ်ဒူလာနောက်အာဖဂန်အမျိုးသားလုံခြုံရေးအကြံပေးဟာနစ်အတ်မာရုနဲ့တွေ့ဆုံဆွေးနွေးပါတယ်။ဆွေးနွေးပွဲကတော့ကာဘူးမြို့ပြင်ကဘာဂရမ်လေတပ်အခြေစိုက်စခန်းမှာပြုလုပ်ခဲ့ပါတယ်။အာဖဂန်နိုင်ငံငြိမ်းချမ်းရေးအတွက်ဒေတာရင်းကမိဖက်တွေအာဖဂန်အစိုးရနဲ့ဆက်လက်လက်တွဲဆောင်ရွက်ဖို့ဒီရည်မှန်းချက်ကိုချင်းချောင်နေတဲ့အကြမ်းဖက်ဝါဒီတွေလုံခြုံပြီးကင်းစွာခိုးလုံမနေနိုင်ရေးအမေရိကန်ရဲ့ပိုင်းဖြတ်ချက်ကိုအမေရိကန်ရဲ့တောင်အာရှရေးရာမဟာဗျူဟာအသစ်မှာရှင်းရှင်းလင်းလင်းချမှတ်ထားတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုကစိုးရိမ်စရာဖြစ်နေပြီးအမေရိကန်ဂျပန်နဲ့တောင်ကိုရီးယားတို့ပူးရဲတုံ့ပြန်ဖို့လိုအပ်တယ်လို့ဂျပန်ကာကွယ်ဝင်ကြီးကဒီကနေ့ပြောဆိုလိုက်ပါတယ်။ဖိလစ်ပိုင်မှာကျင်းပနေတဲ့ဆွေးနွေးပွဲအတွင်းဂျပန်ကာကွယ်ဝင်ကြီးကအမေရိကန်နဲ့တောင်ကိုရီးယားကာကွယ်ဝင်ကြီးတို့ကိုအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Vitek ဇော်ညက်ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။မနေ့ပြန်အင်ကာမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ line to meter 24 40 49နဲ့50တို့ကနေဖတ်ယူနာဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.